1945ခုနှစ်လူတို့ဝဟကောဇာတက္ကရေ1363ခုနှစ်ဘုရဝတ္တန္တမူလရာတိတရင်ကျွတ်လဇန်ရှိယနည်းယနေ့ဆရာတော်ဘုရားဤတက်တော်54နှစ်ပြည့်ဝိဇ္ဇာတမင်္ဂလာအထူးတရားအားထုတ်ပူဇော်ပွဲမှာတရားဖြင့်အားထုတ်ပူဇော်ကြတဲ့သံဃာတော်များအလုံးမြတ်သားယောဂီများနဲ့ဆရာကြီးဆရာလေးယောဂီတော်စင်များနဲ့အပြင်ဘက်မှလာရောက်ပြီးတော့တရားရှုပွားတရားနာကြားကြတဲ့တရားလူလာကြတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးဓမ္မဒါနတရားအလူပိလူမှာကအင်္ဂုတ္တရနိကေတတကနိဗ္ဗာန်မှာလာတဲ့ပထမနာထတုတ်တံတရားလို့ခေါ်တဲ့မိခူတိုင်းလှမြတ်တမဆိုတဲ့တရားတော်ကိုဘုန်းကြီးဟောကြားပေးมาဖြစ်ပါတယ်ဒီတရားတော်ကိုမနေ့ကဘုန်းကြီးစပြီးတော့ဟောကြားပေးခဲ့ပါပြီဘုရားရှင်ကိုရောင်မြတ်ကြီးဟာအာလုံသူ့ရဲ့တပည့်ပရိသတ်များကိုချမ်းသာစေလိုတယ်ဆင်းရဲမှလွတ်မြောက်စေလိုတယ်ဒါကြောင့်ဘုရားရှင်ဟာတဏ္ဍထဘေကဝေဝိဟရထမာအနာထဘေကဝေဟံတော်များအုတ်ချက်သားတို့ဒုံမေတင်တို့သည်တဏ္ဍထမိကိုအားထားရာရှိကုန်သည်ဟုတော်ဝါဖြစ်ကြ၍ဝိဟရထနေကြကုန်လောအနာထမိကိုအားထားရာမရှိကြကုန်မဲ့မှဝိဟရထမနေကြကုန်နေမိကိုရနဲ့နေကြတဲ့မိကိုရကင်းပြီးတော့တကောင်တယောက်ထီးသည်မနေကြနဲ့မိခိုးရာရှိတဲ့ပုဂ္ဂိုလ်ဟာချမ်းသာတဲ့မိခိုးရာကင်းပြီဆိုရင်ဒုက္ခဘေကဝေအာနာထောဝိဟရတိဘေကဝေယံတို့များဝချင်းသားတို့အာနာထောမိခိုးအားထားရာမရှိသောသူသည်ဒုက္ခဆင်းရဲစွာဝိဟရတိနေထိုင်ရပါ၏ယခုမိမိတို့ရဲ့မျက်မှောက်မှာကြုံတွေ့ပြီးတော့နေရတဲ့ပုဂ္ဂိုလ်တွေမိခိုးရာမဲ့ပြီးတော့ကိုကိုရာမဲ့ပြီးတော့ဆင်းရဲနေတဲ့ပုဂ္ဂိုလ်တွေမရှိပေဘူးလားမရှိပါဘူးတချို့ကလေးငယ်လေးတွေမှာမိဘဆိုရယ်မိခိုးရာမရှိလို့လမ်းပေါ်မှာသွားပြီးတော့တွေ့ရနေရမှာအိတ်တွေတဲ့နေရမှာတောင်းရန်စားတော့ပြီးတော့ဖြစ်တယ်လို့နေဖြစ်တယ်လို့တိုင်းဖြစ်တယ်လို့စားတော့ပြီးတော့ဆင်းဆင်းရဲရဲနေရတဲ့ကလေးငယ်လေးမတွေ့ရဘူးလားဓမ္မီကိုရာဖြစ်တဲ့မိဘမိကိုမရှိရှာလို့ဆင်းရဲနေကြတယ်။နောက်အချို့ချို့သောအသက်ရွယ်ကြီးညာတဲ့မိအိုဖအိုအရွယ်များကြတော့ကြည့်လိုက်ပါဦး။သာသမီဆိုတဲ့ချွေးရံမရှိတဲ့အတွက်ကြောင့်သာသမီမိကိုရာမရှိတဲ့အတွက်ကြောင့်မိမိကိုပြုစုလှုပ်ကြွေးစောင့်ရှောက်မဲ့ပုဂ္ဂိုလ်မရှိတော့ဆင်းဆင်းရဲရဲနဲ့စားရမဲ့တောက်ရမဲ့ဒုက္ခရောက်နေတဲ့မိအိုဖအဝေးမရှိပေဘူးလား။ဒါလည်းပဲသာသမီဆိုရယ်မိကိုရာမရှိတဲ့အတွက်ကြောင့်မူအဲ့ဒီမှာဆင်းရဲတယ်သာသမီဆိုရယ်မိကိုရာရှိနေမယ်ဆိုရင်သာသမီများကတော့မိမိတို့ရဲ့မိဘကိုစားရင်မှလည်းပဲဂယုတ္တဇိုင်နဲ့ပြုစုလှုပ်ကြွေးကြမယ်ဝိုးရင်မှလည်းပဲဒီဂယုတ္တဇိုင်နဲ့ပြုစုလှုပ်ကြွေးကြမယ်တကယ်လို့မကြမ်းမမယောဂဝေဒနာတွေဆွဲကနေပြီဆိုရင်လည်းပဲကိုပြီးယင်ပြီးအနေအားဖြင့်ခြေစုပ်လက်နဲ့ပြုပြီးတော့ပြုစုကြလှုပ်ကြွေးကြမယ်တကြမို့သာသမီဆိုရယ်မိကိုရှိတဲ့မိအိုဖအိုများမှလည်းပဲဆင်းရဲမှလွတ်ပြီးတော့မချမ်းသာနိုင်ပေဘူးလားချမ်းသာနိုင်နေအဲ့ဒီမိဘသာသမီများလိုပဲဆရာတပည့်များမှလည်းပဲဒီအတိုင်းပဲဆရာဆိုရယ်မိကိုရာမရှိတဲ့တပည့်များမှတော့ဖြင့်အတတ်ပညာသိဉ္ဇဉ်လိုလည်းမတတ်စီနေကန်းနဲ့သွန်သင်ညွန်ပြဆုံးမပြီးတဲ့ဆရာသမားမရှိတဲ့အတွက်ကြောင့်မူဘယံပရာဖြစ်နေဒုက္ခရောက်နေကြတဲ့ကလေးတငယ်တွေတကြည့်သားတွေမရှိပေဘူးလားကိုသင်ငယ်နဲ့တတ်ပညာနဲ့မသင်နိုင်စီကန်းတဲ့ကြသွန်သင်ဆုံးမပြီးတဲ့ဆရာသမားမရှိတဲ့အတွက်ကြောင့်မူလည်းပဲအဲ့ဒီလိုစီနေကန်းနဲ့မနေတတ်မထိုင်တတ်မသွားတတ်မလာတတ်မပြောတတ်မဆိုတတ်ဆိုတော့ဘယ်နေရာမှလူချမ်းမဝင်ဘူးဒုက္ခရောက်ရတယ်အဲ့ဒီလိုပဲတတိဆိုရင်အမိကိုကင်းနေတဲ့ဆရာသမားများမှလည်းပဲပြုစုလှုပ်ကြွေးမဲ့ပုဂ္ဂိုလ်မရှိတဲ့အတွက်ကြောင့်မို့တယောက်တည်းဖြည်းဖြည်းချင်းနေအပြင်ဒုက္ခရောက်ပြီးတော့နေတဲ့ဆရာသမားတွေပြုစုမဲ့တတိသားမျိုးမရှိတဲ့ဆရာသမားတွေဒုက္ခရောက်နေတာမတွေ့ရဘူးလားတွေ့ရတယ်ဘုန်းကြီးတို့ကုယဟန်တော်များယဟန်တော်များမှဆိုရင်လည်းပဲဒီအတိုင်းပဲတချို့ဆရာတော်ကြီးတွေတတိသားမျိုးပြိတ္တတွေချွေရံနေပေါ်လိုက်တာပေါ်ရဲ့ကာကနာကြတော့ပြုစုလိုက်ကြတာ ပြုစုကြတဲ့အတွက်ကြောင့်မအသက်ရွယ်အိုမင်းရင့်ရောပြီးတော့ဘာမှမလုပ်မကန်နိုင်ပေမဲ့လို့လည်းပဲတပည့်ပရိသတ်တွေအချွေရနေရှိတဲ့အတွက်ကြောင့်ဒီတပည့်ဆိုရင်မိခွေရေးရှိတဲ့အတွက်ကြောင့်မူအဲ့ဒီဆရာတော်ကြီးတွေမှာချမ်းချမ်းသာသာရင်းနဲ့ပြုစုနေထိုင်ရတဲ့အတွက်ကြောင့်ချမ်းသာတယ်။အချို့ချို့ဆရာတော်ကြီးမိတွေ့မှတော့ဖြင့်တပည့်ပရိသတ်မရှိတဲ့အတွက်ကြောင့်တပည့်ဆိုရင်မိခွေရမရှိတဲ့အတွက်ကြောင့်မူဆင်းဆင်းရဲရဲနဲ့ဒုက္ခရောက်ပြီးတော့နေကြတဲ့ဆရာတော်ကြီးတွေရောမရှိပေဘူးလားဗျာ။ဒီတော့အဲ့လိုမိကိုရာကင်းနေမယ်ဆိုပါရင်မိကိုရာကင်းနေတဲ့ပုဂ္ဂိုလ်မှာချမ်းသာမလားဆင်းရဲမလားဒါကြောင့်ဘိက္ခဝေယံတော်များဩจิตတို့အနာထောမိကိုအားဒါရမရှိတော့သူသည်ဒုက္ခဆင်းရဲစွာဝိဟရတိနေထိုင်ရပါ၏အဲ့လိုမိကိုရာမရှိတဲ့ပုဂ္ဂိုလ်များမှာဆင်းရဲတယ်တိတ္တမျက်မှောက်ဘဝဒီမျက်မှောက်ဘဝအတွက်လောင်းတဲ့ဘုရားရှင်ကိုရောမြတ်ကြီးဟာဒီနာထသုတ်တံမိကိုရာတရားတော်ကြီးကိုဟောကြားတော်မူခဲ့တာမဟုတ်ဘူး။တန်ត្រာဆင်းရဲတွေကလွန်မြောက်ဖို့အတွက်တန်ត្រာဆင်းရဲကလွန်မြောက်လို့တဲ့ပုဂ္ဂိုလ်များမှလည်းပဲမိကိုရာဖြစ်တဲ့တရားတွေမရှိသင့်ပေဘူးလား။မိကိုရာတရားမရှိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှမိကိုရာမရှိတဲ့အတွက်ကြောင့်မိမိမှာတောကရီပိဒေဝရီကိုဆင်းရဲတွေစိတ်ဆင်းရဲတွေကြုံတွေ့လာပြီဆိုပါရင်ဖြစ်သိနိုင်မယ့်တရားရှိပါမလား။ဟောမိမိမှာတရားဆိုရင်မိကိုရာလေးရှိနေမယ်ဆိုပါရင်အဲ့ဒီတရားလေးနှလုံးသွင်းနေမယ်ဆင်ញင်နေမယ်ရှုပွားနေမယ်ဆိုပါရင်သောကပိဒေဝဆိုရင်ပူဆွေးမှုငိုကြွေးမှုမလုံးမြောက်နိုင်ပေဘူးလားဗျာဒါကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီမှာမိကိုရာအနေအားဖြင့်ဆယ်ပါးဟောကြားတော်မူခဲ့တယ်ဘယ်နှပါလဲအဲ့ဒီဆယ်ပါးမှာနံပါတ်1အနေအားဖြင့်သီလဝါဟောတည်တဲ့သီလဆိုရင်မိကိုရာရှိရမယ်သမီးကိုရလေသီလဆိုရင်အမိကိုရရှိရမယ်အဲ့ဒီသီလတရားကိုအမိအခိုးရနေပြီသီလစင်ကြင်အောင်ဆောင်ထိနိုင်နေပြီဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာနတ်ရွာသူပတိတို့လည်းမလာရောက်နိုင်ဘူးလားနတ်ရွာသူပတိတို့လည်းလာရောက်နိုင်တယ်လို့နိဗ္ဗာန်ကိုရောမျက်မှောက်မပြုနိုင်ပေဘူးလားဗျာနိဗ္ဗာန်ကိုလည်းပဲမျက်မှောက်ပြုနိုင်တယ်ဒါကိုမနေ့ကဝတ္ထုတာရကလေးတွေနဲ့ဘုန်းကြီးဟောခဲ့ပြီနောက်နမနဲ့နေအားဖြင့်မိကိုရာတရားကပုဏ္ဏသဗ္ဗံဘိက္ခဝေဘိက္ခုဘဟုတုတောဟောတိတုတ္တတရောတုတ္တတံနိစယောတဲ့ဘိက္ခဝေဟံတော်များဥစ္စေသားတို့ပုဏ္ဏသဗ္ဗံနောက်ထတခြားတပတ်သောအာထမိကိုရာတရားကဘိက္ခုယဟံတိဝါတန္တရာဘိကိုရှုမြင်၍မဟာသတိပဋ္ဌာန်ဝိပဿနာတရားတွေကိုရှုပွားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ဘဟုတုတောများစွာကျနာသင်မှထားသောပရိယတ္တိဓမ္မဟုသောသူတားရှိသည်ဝါအကြံအမြင်များသည်ဟောတိဖြစ်၏နံပါတ်2ကပါလဲဆိုရင်အကြံအမြင်ဘဟုတုတာနဲ့ပြည့်စုံရမယ်ဘာဘဟုတုတာနဲ့ပြည့်စုံရမှာလဲအဲ့ဒီအကြံအမြင်ဘဟုတုတာဆိုရင်မိကိုရာတရားနဲ့ပြည့်စုံရမယ်သူတတော်ပရိယတ္တိဓမ္မဟုသောသူတကိုမမေ့ပြအောင်နှုတ်ရောက်ဆောင်ထမ်းနိုင်သည်ဟောတိဖြစ်၏သုတတဏိစယောပရိယတ္တိဓမ္မဟုသောသုတကိုစိတ်နှလုံးအတွင်း၌တုံမိသိသိထားနိုင်သည်ဟောတိဖြစ်၏ဒီပရိယတ္တိဓမ္မဆိုတာဘာ၏လဲဆိုတော့သုတ်အဘိဓမ္မာဝိနည်းဆိုတဲ့အဲ့ဒီပရိယတ္တိစပေကြံကံတွင်ရသဗျာရှင်ကိုရောင်မြတ်ကြီးဟောကြားတော်မူထားတဲ့အဲ့ဒီသုတ်တန်တရားတော်၏သုတ်တန်နည်းအဘိဓမ္မာတွင်ဝိနည်းတရားတော်တွင်အဲ့ဒီတရားတော်တွေကိုများစွာသင်ကြားပြီးတော့ထားရမင်းများစွာမှတ်သားပြီးတော့လည်းပဲထားရမင်းနောက်ပြီးတော့တရားတော်တွေဟောကြားတဲ့အခါမှလည်းပဲအဘိဓမ္မာတရားပဲဖြစ်ဖြစ်သုတ်တန်တရားပဲဖြစ်ဖြစ်ဝိနည်းတရားတော်ပဲဖြစ်ဖြစ်ဘဟုတုတ္တများအောင်များစွာနာကြားပြီးတော့ထားရမင်းအဲ့လိုသင်ကြားထားတဲ့ပရိယတ်ဒီတရားတွေကျုပ်ဖတ်ပြီးတော့သင်ကြားပြီးတော့စာအုပ်စာပေတွေကိုဖတ်မှန်းပြီးတော့ထားရတဲ့ပရိယတ်တိဓမ္မဆိုတဲ့သုတ္တဝေနောက်ပြီးတော့နာကြားထားတဲ့နာကြားထားလို့သိလာတဲ့ပရိယတ်တိသုတ္တဆိုတဲ့တရားတွေအဲ့ဒီလိုရသဗျာဟောကြားတော်မူထားတဲ့သုတ်အဘိဓမ္မဝိနည်းဆိုတဲ့အဲ့ဒီစာပေကျမ်းဂန်တွေကိုသင်ကြားထားလို့ပဲဖြစ်ဖြစ်ကျက်မှတ်ထားလို့ပဲဖြစ်ဖြစ်ဖတ်မှတ်ထားလို့ပဲဖြစ်ဖြစ်တန်ခါတော်မြတ်ဟောကြားလို့နာကြားကြလို့ပဲဖြစ်ဖြစ်အဲ့ဒီပရိယတ်တိဓမ္မလို့ဆိုတဲ့သုတ္တတရားတွေလေပဲမိမိတို့မှာများစွာရှိထားရမယ်သုတ္တတော်ပရိယတ်တိဓမ္မဟူသောသုတ္တကိုမမေ့ပြောင်းအောင်နှုတ်ရောက်ဆောင်ထားနိုင်ပြီ ဒါ၄ကိုလည်းပဲနှုတ်တိုက်အာဂုံအနီအဖြင့်ဆောင်းထားနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရင်ပိုကောင်းမယ်ဒါရင်လားဆိုတော့တုဒ္ဓတန်နေစေယောပရိယတ္တိဓမ္မဟူသောတုဒ္ဓကိုစိတ်နှလုံးအတွင်း၌သုံးမိသိသိထားနိုင်သည်ကုံလုံးကိုဒီစိတ်ထဲမှာအလုံးအာဂုံကြအောင်ပြက်ပြီးတော့စိတ်ထဲမှာမှတ်သားပြီးတော့ထားနိုင်ရမယ်အဲ့လိုထားနိုင်ပြီဆိုရင်တော့မြတ်စွာဘုရားဟောကြားတဲ့သုတ္တနဲ့ပဲဖြစ်ဖြစ်အဘိဓမ္မာနဲ့ပဲဖြစ်ဖြစ်ဝိနည်းနဲ့ပဲဖြစ်ဖြစ်အားလုံးဟောကြားထားတဲ့တရားတော်လေးကိုများစွာမှတ်သားထားပြီးသားဖြစ်နေပြီသိနေတယ်အဲ့လိုသိနေတဲ့သုတ္တကိုတော့ဖြင့်ပရိယတ္တိဓမ္မသုတ္တတဲ့တနည်းအားဖြင့်အာဂမသုတ္တဘာသုတ္တလဲအာဂမသုတ္တတဲ့သာပေသင်ကြားပြီးတော့ထားလို့သိတဲ့အသည့်အဲ့ဒီသာပေတွေနှုတ်တိုင်းအာကုန်ဆောင်ပြီးတော့ရနေလို့သိတဲ့အသည်အဲ့ဒီသာဥ္စာပေတွေသေးသေးချာချာလိလလိုက်စားမှတ်သားပြီးတော့ထားလို့သိတဲ့အသည်တရားတွေနာကြားထားလို့သိတဲ့အသည်အဲ့ဒီအသည့်တရားတွေဟာပရိယတ္တိဓမ္မတုတ္တတနည်းအားဖြင့်အာဂမတုတ္တဘာတုတ္တရဲ့လဲအာဂမတုတ္တာအဲ့ဒီတုတ္တာနဲ့ပြည်စုံရမယ်အဲ့ဒီတုတ္တာနဲ့ပြည်စုံရနောက်တစ်ခါတုတ္တတစ်ခုကဘာလဲဆိုတော့ပฏิပတ္တိဓမ္မတုတ္တာဘာတုတ္တာတယ်လဲပฏิတပတ္တိဓမ္မတုတ္တာဆိုတာကတော့မဟာတတိပဋ္ဌာန်ဝိပဿနာတရားရှုမှတ်မှုနဲ့ဆိုင်တဲ့ရှုမှတ်နည်းတွေနောက်ရှုမှတ်လို့သိလာတဲ့အသိဉာဏ်တွေအဲ့ဒီအသိဉာဏ်တွေကိုတော့ဖြင့်ပฏิပတ္တိဓမ္မတုတ္တတဲ့သူ့ကိုအဓိကမတုတ္တလို့လဲခေါ်တယ်။ဘာတုတ္တလို့လဲခေါ်တယ်။ဒီအဓိကမတုတ္တဒီတုတ္တနှစ်ခုကိုအလွယ်ဆုံးအနည်းအားဖြင့်ပြောရရင်အာဂမတုတ္တနဲ့အဓိကမတုတ္တအာဂမတုတ္တဆိုတာကမိမိတို့ကျမ်းနာမှတ်သားထားလို့သိတဲ့အသည့်အဓိကမတုတ္တဆိုတာကရှုပွားထားလို့သိတဲ့အသည့်အဲ့ဒီနှစ်မျိုးကိုဘုန်းကြီးတို့ယောဂီများအာဂမတုတ္တအဓိကမတုတ္တအဲ့ဒီတုတ္တနှစ်မျိုးစလုံးရှိနေရအထူးအားဖြင့်ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအာဂမတုတ္တနဲ့သဆိုင်နာတွေကိုအကြမ်းမြင်ဘုဒ္ဓတုတ္တများစွာရှိနေရမယ်တဲ့မြတ်စွာဘုရားဟောကြားထားတဲ့သုတ်အဘိဓမ္မာဝိနိစတဲ့ရစ္ဆပေကျမ်းဂန်နေနဲ့ပတ်သက်ပြီးတော့မိမိမြတ်စွာဘုရားဟောထားတဲ့တရားတော်တွေနဲ့ပတ်သက်ပြီးတော့မိမိတို့ဉာဏ်များကြီးလိုက်စားပြီးတော့သိထားတဲ့အတိမျိုးပေါ့ဒါရင်လားဆိုတော့ယေတိဓမ္မအာရိကလျာဏမစ္စည်းကလျာဏပရိယောသနာကလျာဏတတ္ထသာပြေဇနာကေဝလပရိပုံနာပရိသုဒ္ဓံပြင်ပြမစရိယံအပိဝဒံတိယေတိဓမ္မကျင်ပရိယတ္တိတရားတော်တို့သည်အာရိကလျာဏအစဤကောင်းခြင်းနှင့်ပြည့်စုံသောမစ္စည်းကလျာဏအလဲဤကောင်းခြင်းနှင့်ပြည့်စုံသောပရိယောသနာကလျာဏအဆုံးဤကောင်းခြင်းနှင့်ပြည့်စုံသောတတ္တံဝနှင့်နှင့်ပြည့်စုံသောပြဇဏံသတ္တပြဇဏံတရာနှင့်ပြည့်စုံသောကေဝနပရိပုံနာအလုံးစုံသောပရိသုဒ္ဓံစင်ကြဲသောမြမစရိယံမြတ်သောအကျင့်ကိုအဘိဝဒံတိဟောဖို့ညွန်ပြတော်လေကုန်၏ယသောဗျာရှင်ကိုရောမြတ်ကြီးဟောကြားထားတဲ့အဲ့ဒီသုတ်အဘိဓမ္မာဝိနည်းဆိုတဲ့တရားတော်တွေဟာအစာဤကောင်းခြင်းနဲ့လည်းပြည့်စုံတယ်အလဲဤကောင်းခြင်းနဲ့လည်းပြည့်စုံတယ်အဆုံးဤကောင်းခြင်းနဲ့လည်းပြည့်စုံတယ်အနဲ့နဲ့လည်းပြည့်စုံတယ်သရာနဲ့လည်းပြည့်စုံတယ်အလုံးစုံကောင်းခြင်းကုန်တဲ့ပြည့်စုံတော်မူတဲ့တရားတွေတဲ့အဲ့ဒီတရားတွေဘဝတုတ္တရှိနေရမယ်ဒီတရားတွေမိမိတို့ကိုယ်တွင်အနေအချင်းတရားကွင်ဝင်ပြီးတော့အားထုတ်မယ်ဆိုရင်ဘဝတုတ္တရှိတဲ့ပုဂ္ဂိုလ်နဲ့ဘဝတုတ္တမရှိတဲ့ပုဂ္ဂိုလ်တရားတွေ့တဲ့အခါမှာပဲပုဂ္ဂိုလ်ကပူပြီးတော့လင်းလင်းမြန်မြန်တွေ့နိုင်ပါလိမ့်မလဲဘဟုတုတ္တရှိတဲ့ပုဂ္ဂိုလ်ဟာတရားတွေကိုမြန်မြန်ကြီးတွေ့လွယ်တယ်တရားသဘောတွေမြန်မြန်ကြီးသိတယ်ဥမာအဖြစ်မိမိတို့အခုလောကမှာအတတ်ပညာလေးတွေသင်ကြားကြတယ်လေလက်မှုပညာဖြစ်စေနှုတ်မှုပညာဖြစ်စေစက်မှုပညာဖြစ်စေအဲ့လိုပညာတစ်ခုသင်တားတဲ့ပုဂ္ဂိုလ်တဏှာရာရောက်တဲ့အခါကျတော့ဒီမှာအတွေ့သင်ကြားထားတဲ့ဘဟုတုတ္တရှိထားတဲ့ပုဂ္ဂိုလ်ကဟောအရာဝတ္ထုတစ်ခုကိုတွေ့လိုက်ပြီးဆိုရင်ချက်ချင်းသဘောပေါက်တယ်နားလေတယ်ဘာမှအတွေ့အကြုံမရှိတဲ့ပုဂ္ဂိုလ်ဟာဘာမှကိုမသိဘူးအဲဒါကြောင့်မို့ဒီမှာဘုဒ္ဓတုတ္တရှိထားတဲ့ပုဂ္ဂိုလ်ဟာဉာဏ်ဉာဏ်ကြီးသိွယ်တာပဲဇာပိနဲ့ဆက်ပြီးတော့ဟုဇာပိရီနဲ့ဆက်ပြီးတော့ဘုဒ္ဓတုတ္တရှိထားတဲ့ပုဂ္ဂိုလ်အဲလိုဘုဒ္ဓတုတ္တရှိထားတဲ့ပုဂ္ဂိုလ်ကြီးဟာတရားအားထုတ်ရမှာအများကြီးအထောက်အကူဖြစ်တယ်သူအပြည့်သံပြီဘုဒ္ဓတရီများစွာလိလလိုက်စားထားတဲ့ပုဂ္ဂိုလ်များကြတော့တရားအထုတ်မယ်ဆိုရင်ကိုယ့်ဟာကိုယ်စ ဆရာမရှိဘဲနဲ့အားထုတ်မယ်ဆိုရင်အဲ့ဒီမြတ်စွာဘုရားဟောကြားထားတဲ့ဒီတရားတော်ကြီးကိုမြတ်စွာကြီးလေ့လာလိုက်စားထားတဲ့ဘုဒ္ဓတရားအများကြီးရှိဖို့လိုတယ်။ဒါကြောင့်တတ္ထာရူပတ္တဓမ္မဘုဒ္ဓဟွန်တိဓာတဝသတပရိစီတမနတနုပိခိတအဋ္ဌိနုပိခိတဒိဋ္ဌိယသုပတိဝိဒါအတ္တထိုယဟန်တိအတ္တထိုယဟန်တိတတ္ထာရူပတ္ထသို့သဘောရှိကုန်သောဓမ္မသုံးပြပိတကပရိယတရားတော်တို့ကိုဓမ္မသုအဘိဓမ္မဝိနည်းလို့ဆိုတဲ့ပိတကတရားတော်တို့ကိုဘဟုတုတများစွာကျမ်းနာသင်ယူထားအကုန်ဒီဟွန်းတိဖြစ်ကုန်၏ကဲသုအဘိဓမ္မဝိနည်းဆိုတဲ့တရားတော်ဒီမြတ်စွာဘုရားဟောကြားတဲ့ပိတက၃ပုံကိုများစွာသင်ကြားလေ့လာထားပြီးဖြစ်ရမယ်တဲ့ဓာတံဓာတအာဂုံနှောက်တဲ့အာဂုံနှုတ်တဲ့အရာကျမ်းမှာဆောင်းထားအကုန်ဒီဟွန်းတိဖြစ်ကုန်၏သွန်းနိုင်ရင်ဒီမှာပိဋကသုံးပုံကိုနှုတ်ငုံဆောင်နေတဲ့မထေမြန်များခဲ့တို့ပိဋကဒရာဆိုတဲ့ဒီပိဋကသုံးပုံကိုနှုတ်ငုံဆောင်ထားနိုင်တဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားရမယ်။ဝဇ္ဇတာနှုတ်ဖြင့်ပရိစိတာစီပုယွအံအကုံဒီယွပယွအံအကုံဒီဟွန်ဒီဖြစ်ကုန်၏။အလုံးမဆောင်နိုင်ရင်တောင်မှပင်အဲ့ဒီမြတ်စွာဘုရားဟောကြားထားတဲ့သုတ္တံပဲဖြစ်စီဗိဓမ္မာပဲဖြစ်စီဝိနည်းပဲဖြစ်စီနှုတ်နဲ့ရွတ်ဆိုပြီးတော့သင်ကြားပြီးတော့ထားရမင်းတဲ့မနတစေဖြင့်နုပိခိတာပမံအတ္တဒဆင်ញင်အကုန်တိဟွန်းတိဖြစ်ကုန်၏မိမိသင်ကြားထားတဲ့အဲ့ဒီတရားတော်တွေကိုအပမံအတ္တဒစိတ်နဲ့ဆင်ញင်ပြီးတော့လည်းနှလုံးသွင်းနေရမင်းတဲ့ဒါနဲ့လားဆိုတော့ဒိဋ္ဌိညာပညာဖြင့်သုပတိဝေဒာယုံနာကြောင့်ကြိုးကိုကောင်းစွာထိုးထွင်း၍တိအကုန်တိဟွန်းတိဖြစ်ကုန်၏ဝိပဿနာပွားများအားထုတ်လို့ရှိရင်ဝိပဿနာပညာဖြင့်အဲ့ဒီယုံနာအကြောင်းကျိုးဒီဒါယုတ်ပဲဒါနာမဲ့ဒါအကြောင်းမဲ့ဒါအကျိုးပဲလို့ကောင်းစွာထိုးထွင်းပြီးတော့သိမြင်နိုင်တဲ့ဉာဏ်ပညာနဲ့ပြည့်စုံရမယ်အဲ့ဒီဉာဏ်နဲ့သိတဲ့ရှုမှတ်ပြီးတော့သိတဲ့အသိကတော့ဖြင့်ဒါပฏิပတ်တိဓမ္မတုတ္တံလို့ခေါ်တယ်ဒါနည်းပြောရရင်သူဟာအဓိကမတုတ္တဘာတုတ္တတယ်လဲဟင်အဓိကမတုတ္တပရိယတိတုတ္တဆိုတာကတော့ပရိယတိဓမ္မတုတ္တဆိုတာကတော့ဘုရားရှင်ဟောကြားထားတဲ့တရားတော်တွေတုတ္တန်ဤအဘိဓမ္မာဤဝိနည်းဤဒါတွေကိုသင်ကြားပြီးတော့ထားတာဒါတွေကိုကြက်မှတ်ပြီးတော့ထားတာဒါတွေကိုဖတ်ပြီးတော့လေ့လာပြီးတော့ထားတာဓမ္မမဟုတ်တန်ဃာတော်များဟောကြားတာကိုနားကြားပြီးတော့ထားတာအဲ့ဒီလိုနာကြားပြီးတော့ထားလို့သိတဲ့အသည့်ဖတ်ထားလို့သိတဲ့အသည့်ကျင့်မှတ်ထားလို့သိတဲ့အသည့်ကြည့်ရှုထားလို့သိတဲ့အသည့်အဲ့ဒီအသည့်ဟာပရိယတ္တိဓမ္မတုတ္တ။ဒါနည်းအားဖြင့်အာဂမတုတ္တဘာတုတ္တလို့ခေါ်ရင်ညီအာဂမတုတ္တ။အဲ့ဒီအာဂမတုတ္တနဲ့ရောတရားအထုတ်တဲ့ပုဂ္ဂိုလ်များမပြည့်စုံသင့်ပေဘူးလားဗျာ။အားလုံးပြည့်စုံရမယ်။ဒါကြီးပြည့်စုံထားမှမြတ်စွာဘုရားဟောတဲ့တရားတော်တွေဟာအလုံးအစအလယ်ဆုံးကောင်းခြင်းကုန်နဲ့မပြည့်စုံမေဘူးလားပြည့်စုံနေတဲ့တရားတွေဆိုတော့ဒါတွေအလုံးပြည့်တာနောက်တကပฏิပတ်တိဓမ္မပฏิပတ်တိဓမ္မဆိုတာကတော့ဒိဋ္ဌိယသုပတိဝိဒ္ဓါဒိဋ္ဌိယဉာဏ်ပညာဖြင့်သုပတိဝိဒ္ဓါယုံနာအကြောင်းကျိုးကိုကောင်းစွာထိုးထွင်းပြီးတော့သိတာအဲတော့ဘုရားရှင်ဟောကြားထားတဲ့သတိပဋ္ဌာန်ဝိပဿနာရှုနည်းအတိုင်းမိမိတို့ကရှုမှတ်ပွားများအားထုတ်လို့ရှုစရာလေးနဲ့ရှုနေတာလေးမှတ်စရာလေးနဲ့မှတ်နေတာလေးအာယုံနဲ့မှတ်စိတ်ကလေးနှစ်ခုကွဲကွဲပြားပြားသိနေပြီဆိုရင်ယုံနဲ့နံကိုသိနေတယ်။ဘာနဲ့ဘာကိုသိနေတယ်။ဟိုကရှုစရာဖြစ်တဲ့ဖောင်းမှုလေးကယုတ်တရားရှုသိနေတာလေးကဟိုကရှုစရာဖြစ်တဲ့ပိမှုလေးကယုတ်တရားရှုသိနေတာလေးကအဲတော့ဘောင်းနာလေးကယုတ်တရားရှုသိနေတာလေးကနန္တရားပိနာလေးကယုတ်တရားရှုသိနေတာလေးကနန္တရားပူရာလေးကယုတ်တရားရှုသိနေတာလေးကနန္တရားအေးရာလေးကယုတ်တရားရှုသိနေတာလေးကနန္တရားအဲ့လိုယုံနဲ့နံယုံနဲ့နံယုံနဲ့နံပဲလို့ဒီတိုင်းကိုအမှန်တိုင်းကွဲကွဲပြားပြားသိလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပฏิပတ်တိဓမ္မတုတ္တံတနည်းအားဖြင့်အဓိကမတုတ္တံနဲ့ပြည့်စုံတယ်ဘာတုတ္တံနဲ့ပြည့်စုံလာလဲအေးအဓိကမနဲ့သူအဓိကမတုတ္တံနဲ့ပြည့်စုံလာတယ်အဲ့လိုပฏิပတ်တိဓမ္မလို့ဆိုတဲ့အဓိကမတုတ္တံနဲ့ပြည့်စုံဖို့ရရောမလိုအပ်ပေဘူးလားအေးပထမဦးဆုံးကတော့ဖြင့်ဘုန်းကြီးတို့ယောဂီများဟာအာဂမတုတ္တံနဲ့ပြည့်စုံရဘာတုတ္တံနဲ့ပြည့်စုံရမလဲဒီအဂမတုတ္တနဲ့ပြည့်စုံရမယ်ဘုန်းကြီးတို့ဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်များဟာ
အကျမ်းမြင်ဘဟုတုတ္တာဆိုတဲ့အဲ့ဒီပရိယတိဇာပိဆံရတွေလိလာတင်ကြနာယူမှတ်သားထားတဲ့ဘဟုတုတ္တာအဲ့ဒီတုတ္တာနဲ့ပြည့်စုံဖို့လိုတယ်ဘလောက်ပြည့်စုံရမှာလဲလို့ဆိုရင်ဘုန်းကြီးတို့ညွန်ပြားမဲ့ဆရာမရှိပဲတရားအားထုတ်မည်ပုဂ္ဂိုလ်ဆိုရင်တော့ဝိတုဒ္ဓိမဲ့အတ္တကတာမှာဖွင့်ပြထားတာရှိပါတယ်တဲ့အဲ့ဒီမှာဘယ်လိုဖွင့်ပြထားလဲဆိုတော့မိမိကိုယ်တိုင်ဆရာမရှိပဲနဲ့တရားအားထုတ်မဲ့ပုဂ္ဂိုလ်ဟာဘာတွေပြည့်စုံထားရမှာလဲဘာတွေနားလည်ထားရမှာလဲဆိုရင်ခန္ဓာအကြောင်းနေအာယရဏအကြောင်းနေဓာတ်အကြောင်းနေအဲ့ဒီခန္ဓာတို့အာယရဏတို့ဓာတ်တို့နောက်ပြီးတော့အိန္ဒြေတို့စတဲ့တရားတွေရဲ့အကြောင်းနေနောက်ပြီးတော့သစ္စာတရားတွေရဲ့အကြောင်းနေနောက်သတိပဋ္ဌာန်တရားရဲ့အကြောင်းနေသမတ်ပဋ္ဌာန်တရားရဲ့အကြောင်းနေအိန္ဒြေဘုဘုဇင်မဲခင်စတဲ့ဒီဘောဓိပက္ခိယတရားတွေရဲ့အကြောင်းတွေအားလုံးလေ့လာထားရတယ်။နောက်ပဋိစ္စသမုပ္ပါဒ်ရဲ့အကြောင်းတွေဒီတရားတော်ရဲ့အကြောင်းတွေကိုကြည်ပြွန်စွာလေ့လာသင်ကြားပြီးတော့ထားပြီးဖြစ်ရမယ်တဲ့။ဘာကြောင့်လဲဆိုတော့မိမိကဆရာမရှိဘဲနဲ့ကိုယ်တရားနဲ့ကိုယ့်ဟာကိုယ်အကိုအသိနဲ့ကိုယ်အားထုတ်မှဖြစ်တဲ့အတွင်းတဲ့။အားထုတ်နေစဲမှာအရှုပ်အထွေးပေါ်လာခြင်း။တန်တရားကုက္ကုစတွေဖြစ်လာရင်ပေါ့။အားထုတ်နေစဲမှာကိုယ်ဘယ်လိုဆုံးဖြတ်ရမှမသိဘူးဖြစ်နေ။အဲ့လိုအရှုပ်တွေပေါ်လာပြီဆိုရင်အဲ့လိုလိလလိုက်စားထားတဲ့ခန္ဓာအာယတနာဓာတ်တစ္ဆာစတဲ့ဒီတရားတွေကိုလိလလိုက်စားထားတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအရှုပ်တွေကိုကိုယ်ပိုင်ဉာဏ်နဲ့ရှင်းလင်းစွာဆုံးဖြတ်နိုင်ဖြစ်ပါလေ။ဒါမှဘုဒ္ဓအနေအားဖြင့်မိမိကလိလလိုက်စားထားတဲ့အတွက်ကြောင့်မိမိရဲ့အရှုပ်တွေကိုကိုယ်တိုင်ပဲအဖြေရှင်းနိုင်ပေဘူးလား။ဖြေရှင်းနိုင်နေ။အမိမိမှာရှင်းနေရမယ်တဲ့။တကယ်လို့တဲ့မိမိမှာအဲ့လိုကိုယ်တိုင်လိလထားတာမရှိဘူးဆိုရင်ပရိယပฏิပတ်ဘ ਹੁ တုတ္တနဲ့ပြည်စုံတဲ့ကလျာဏမေတ္တာဆိုတဲ့ဆရာသမားကောင်းထံမှာနီးခံပြီးတော့တရားအားထုတ်မဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဗာမအထုစာပေဘုတုတ္တလည်းမရှိဘူးအဲ့တချို့ပုဂ္ဂိုလ်များဟာတရားအားထုတ်ခြင်းနဲ့လေအားထုတ်ခြင်းပေမဲ့လို့လည်းပဲကို့မှာဗာမဘုတုတ္တမရှိတော့တရားအားထုတ်လို့မရဘူးလို့ထင်နေတတ်တယ်ဒါပေမဲ့အဲ့လိုဘုဒ္ဓတမရှိတဲ့ပုဂ္ဂိုလ်ဟာဒီလိုပရိယပฏิပတ်ဇာပေကျမ်းကဘုဒ္ဓတပြည့်စုံတဲ့ကလျာဏမိတ်တဆိုတဲ့အဲ့ဒီကမ္မဋ္ဌာန်းဆရာကောင်းထံမှာမိကိုပါအဲ့လိုမိကိုတဲ့ကာကလမှာကမ္မဋ္ဌာန်းဆရာကနေပြီးတော့ယုံနာနှစ်ပါးမြတာရှိတယ်အကြောင်းနဲ့အကျိုးတရားမြတာရှိတယ်အနိစ္စဒုက္ခအနတ္တသဘောမြတာရှိတယ်မိမိတန်တမ်းမှာတခြားဘာမှမရှိဘူးယုံနာအနိစ္စဒုက္ခအနတ္တဒီသဘောပဲရှိအကြောင်းနဲ့အကျိုးမြတာရှိတယ်ဒုက္ခတစ္ဆာသမုဒိယတစ္ဆာမြတာရှိတယ်မေဃတစ္ဆာနဲ့និရောဓတစ္ဆာကိုသိအောင်မိမိရဲ့တဏ္ဍာမှာရှိတဲ့ဒုက္ခတစ္ဆာနဲ့သမုဒိယတစ္ဆာကိုရှုရတယ်လို့အဲ့ဒီလောက်အဲ့ဒီလောက်ကြာဘူးနာဝရှိပြီဆိုရင်နဲ့အဲ့ဒီပုဂ္ဂိုလ်ကိုအကျမ်းအမြင်ဘ ഹു တုတ္တနဲ့ပြည့်စုံပြီလို့မှတ်ယူရတယ်တဲ့ဒီလိုမှတ်ယူပါတဲ့ရှင်သမားကအခုဘုန်းကြီးတို့ဂျူမင်းဝန်သာသနာရိပ်တံမှာဆိုရင်တချို့ပုဂ္ဂိုလ်တွေဟာတရားလာအထုတ်တယ်ဘာမှဘ ഹു တုတ္တမရှိဘဲနဲ့လာအထုတ်တယ်။အဲဒီလာအထုတ်တဲ့အခါမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟောကြားတဲ့မဟာတတိပဋ္ဌာန်ဝိပဿနာတရားရှုမှတ်ပွားများအထုတ်ပုံအလုတ်ပင်သင်္นานတရားကိုလေးကိုနာကြားလိုက်ရတဲ့အခါကလာကြတော့ဟောအထုတ်ပုံအထုတ်ဤတွင်မသိပေဘူးလားဗျာ။အဲဒီမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဒီလိုရှုမှတ်နေရင်ဒီယုတ်တရားတွေဟာလည်းပဲပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်နန်းတရားသိနေတဲ့စိတ်နန်းတရားတွေကလည်းသိလိုက်ပြောင်းလိုက်သိလိုက်ပြောင်းလိုက်နဲ့ပေါ်ပြောင်ဖြစ်ပြနေလို့မမြင်တဲ့တရားတွေပဲအဲ့လိုပေါ်ပြောင်ဖြစ်ပြနေတဲ့ဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့တရားတွေပဲကိုယ်အလိုတိုင်းမဖြစ်လို့အဆိုးမရတဲ့တရားတွေပဲလို့ဒီလိုအနိစ္စဒုက္ခအနတ္တသဘောတွေပဲရှိတယ်ဆိုတာကိုအဲ့ဒီမှာအလုပ်ပေးတရားတော်ထဲမှာမဟောပေဘူးလားဗျာအဲ့ဒါလေးကိုသေးသေးချာချာနာကြားထားလို့သဘောပေါက်နားလည်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားရှုမှတ်ဖို့ရှုမှတ်နည်းတွေသိတယ်ဘ ഹു တုတ္တတွေသူ့မှာရမသွားပေဘူးလားကဲအဲ့လိုဘုဒ္ဓတရသွားပြီဆိုရင်ဒီဘုဒ္ဓအတိုင်းလိုက်နာပြီးတော့ကျင့်သုံးမယ်ပွားများမယ်အားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမရနိုင်ပေဘူးလားဒီဒါနဲ့စပ်ပြီးတော့ဘုန်းကြီးတို့ဒီမှာတရားမင်းကနေပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးထံမှာလာရောက်ပြီးတော့လျှောက်ထားတာရှိတယ်အဘယ်မြတ်လောက်အဘယ်မြတ်လောက်အကျဉ်းချုပ်အားဖြင့်တဏှာကုံရနိဗ္ဗာန်ရောက်ကြောင်းလွတ်မြောက်ကြောင်းဖြစ်ပါတည်းတဲ့အဘယ်မြတ်လောက်ဆိုရင်ပေါ့တရားအသိဉာဏ်လေးတွေဗာမျှလောက်သိထားမယ်ဆိုရင်ပေါ့တဏှာကုံရနိဗ္ဗာန်ရောက်ကြောင်းလွတ်မြောက်ကြောင်းဖြစ်ပါတည်းလေအဲ့ဒါကိုအကျဉ်းဆုံးကျင့်စဉ်ဤအဖြစ်ဟောကြားတော်မူပါလို့ အဲ့ဒီမှာတရားမင်းကနေပြီးတော့မြတ်စွာဘုရားကိုလာပြီးတော့လျှောက်ထားတယ်။ဒီကမှာဘုရားရှင်ကိုယ်တော်မြတ်ကြီးကနေပြီးတော့အဲ့ဒီမှာလျှောက်ထားတဲ့တရားမင်းကိုမြတ်စွာဘုရားကဟောကြားတဲ့ဒေဝနာမင်းသာတိလိုရင်းနဲ့မင်းများလျှောက်ထားလာ냐ဟိုတရားမင်းဣရာဤသာသနာတော်၌ဘိက္ခုနောယဟန်တိဣရာဤသာသနာတော်၌ဘိက္ခုနောယဟန်တိဝါတတိပဋ္ဌံဝိပဿနာတရားတွေကိုရှုပွားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်သဗ္ဗေဓမ္မာနာလံအဘိနိဝေတာယတိအလုံးစုံသောယုံနံဓမ္မသင်္ခါရတရားတို့သည်မြဲသည့်ချမ်းသာသည့်အသက်ရှင်နေသည့်အတ္တကောင်ငါကောင်ပဲဟုမြဲမြံစွာဆွဲလန်းရန်မသင့်ကုန်ဟု၍မသင့်ကုန်ဟု၍သူတံကျမ်းနာဘူးသည့်ဟောတိဖြစ်ပါပေ၏အဲဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီးကအချင်းချုပ်အားဖြင့်တဲ့သူတပြည့်စုံပုံကိုပြတော်မူတယ်ဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့စကားတော်ပင်အဲ့ဒါအလုံးစုံသောတရားတော်တွေဟာအလုံးစုံသောယုံနံဓမ္မသင်္ခါရတရားတွေဟာမြဲတယ်ချမ်းသာတယ်အသက်ရှင်နေတဲ့အတ္တကောင်ငါကောင်ကိုမစွဲလန်းတတ်ဘူးတဲ့မမြဲစင်းရဲ့အစိုးမရတဲ့အနတ္တသဘောတွေကြီးပဲလို့ဒါလောက်ကြားဘူးရင်တဲ့မြတ်စွာဘုရားကအချင်းချုပ်အားဖြင့်သုတလုံလောက်ပြီအဲ့ဒီပုဂ္ဂိုလ်တရားအထုတ်လို့ရပြီအလုံးစင်းရဲ့ကတဲ့အကုန်လုံးငိမ့်တဲ့နိဗ္ဗာန်တည်းအောင်မျက်မှောက်ပြုနိုင်ပြီလို့ဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူတဲ့ဒေသနာတော်ရှိတယ်။အဲတော့အလုံးတော်ယုံနာဓမ္မသင်္ခါရတရားတွေဟာမမြဲဘူးဖြစ်လိုက်ပြက်လိုက်နဲ့ဒါပဲဖြစ်ပြီးပြည့်နေတဲ့တရားပဲ။ဖြစ်ပြည့်နေရနေစက်နေလို့စင်းရဲတဲ့တရားပဲကိုယ့်လိုတိုင်းမဖြစ်တဲ့စိုးမရတဲ့တရားပဲလို့ဒီနောက်နားလေသဘောပေါက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားအာထုတ်လို့တရားရနိုင်သလားမရနိုင်ဘူးလား။ကဲတန်လေးမှတ်တမ်းလေးတင်ကြည့်လိုက်။လုံးစုံဓမ္မအနိစ္စအနိစ္စဒုက္ခအနတ္တာဒုက္ခအနတ္တာလုံးစုံဓမ္မလုံးစုံဓမ္မအနိစ္စအနိစ္စဒုက္ခအနတ္တာဒုက္ခအနတ္တာကိုကြည့်ပါဤ၍ဤမြဤ၍ဤမြကြာဘူးကကြာဘူးကသုတလုံလောက်ပါသုတလုံလောက်ပါဤ၍ဤမြဤ၍ဤမြကြာဘူးကကြာဘူးကသုတလုံလောက်ပါသုတအဲ့ဒီလိုအနိစ္စဒုက္ခအနတ္တတရားတွေပဲယုတ်တရားနတ်တရားတွေဟာမမြဲဘူးအနိစ္စပဲဆင်းရဲတဲ့ဒုက္ခပဲစိုးမရတဲ့အနတ္တပဲလို့အဲ့ဒီလောက်သိပြီဆိုရင်အဲ့ဒီလောက်ဘုသူတ္တရှိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားအထုတ်လို့ရပြီတဲ့အဲ့ဒီပုဂ္ဂိုလ်သူတ္တနဲ့ပြည့်စုံပြီတဲ့အဲ့လိုသူတ္တနဲ့ပြည့်စုံပြီဆိုရင်မိမိရဲ့ခန္ဓာဉာဏ်ဆိုင်ပြီးတော့မိမိရဲ့ပေါ်ရန်အာယုန်လေးတွေကိုရှုမှတ်မယ်ဆိုရင်တဲ့ရှုမှတ်တဲ့အာယုန်ပေါ်မှာရှင်းရှူပြီးတော့ရှုမှတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမမြဲတဲ့သဘောတရားကိုကိုယ်တိုင်ပဲညာနဲ့မတွေ့နိုင်ပေဘူးလားဆင်းရဲတဲ့သဘောတရားကိုကိုယ်တိုင်ညာနဲ့မတွေ့နိုင်ပေဘူးလားအဆိုးမရတဲ့သဘောကိုလည်းကိုယ်တိုင်ညာနဲ့မတွေ့နိုင်ပေဘူးလားဒါကြောင့်ညာဖြင့်ရှိရှုယုံနံစုမှတ်ပြုတိလေယာညာဖြင့်ရှိရှုယုံနံစုမတ်ပြုတိလေယာသုမမြဲခြင်းရဲ့သဘောပဲဒီမြဲပိုင်ချာကမမြဲခြင်းရဲ့သဘောပဲတည်မြဲပိုင်ချာကအဲ့ဒီလိုမိမိကအကျမ်းမြင်ဘုသူတ္တလေးရှိပြီဒီလိုရှုမှတ်နည်းတွေနာကျမ်းလျရတဲ့အတွက်ကြောင့်မို့ရှုမှတ်နည်းတွေလည်းသိလာပြီထိုင်ရင်ဘယ်လိုရှုမလဲရရင်ဘယ်လိုရှုမလဲသွားရင်ဘယ်လိုရှုမလဲ အင်းရင်ဘယ်လိုရှုမယ်စားရင်ဘယ်လိုရှုမယ်ဆိုတာလဲရှုနေလဲသိလာပြီရှုတဲ့အခါမှာမိမိရဲ့ဒီခန္ဓာကြီးဟာယုံနာမယ်ရှိတယ်ဆိုတာလည်းပဲသိတယ်အဲ့ဒီယုတ်တရားနတ်တရားတွေဟာအိဋ္ဌံမမြဲတဲ့တရားတွေပဲဒုက္ခဆင်းရဲတဲ့တရားတွေပဲနတ်တကိုယ်သဘောတိုင်းမဟုတ်သူသဘောတိုင်းသူစိုးမရတဲ့တရားတွေပဲဆိုတာလည်းပဲကြာဘူးနာဝဒီမှာစာအုပ်ထဲကဖတ်တာလိုပဲဖြစ်စေဟဲမိမိတို့ယဟန်တန်ဃာတော်များဟောကြားထားတဲ့တရားကိုနာကြားထားလို့ပဲဖြစ်စီဟောအာဂမတုတ္တအနေအချင်းမရပေဘူးလားဗျာအဲလိုအာဂမတုတ္တရှိနေပြီဆိုရင်အဲ့ဒီရှိနေတဲ့ပုဂ္ဂိုလ်ဟာမိမိရှုမှတ်ရမယ်အရှုကအာယုံကိုညာနဲ့ရှေ့ရှုပြီးတော့သာတည်တည်ချာချာစူးစိုက်ပြီးရှုနေရင်ရှုလာတဲ့အရှုကဖြစ်တဲ့ဖောင်းမှုယုတ်တရားလေးဟာပေါ်လာလိုက်သစ္စာမြင်ပြီဆိုရင်ဟိုဘက်ကဒုက္ခအနတ္တရောမထင်နိုင်မေဘူးလားရဏအိဋ္ဌံတန်ဒုက္ခမမြဲတဲ့တရားတွေဟာဆင်းရဲကြီးတယ်ပဲတဲ့မြတ်စွာဘုရားကတန်ဒုက္ခဒရဏတ္တာတဲ့အဲ့ဒီဆင်းရဲတရားတွေဟာကိုလိုချင်သလားမလိုချင်ဘူးလားမလိုချင်ပေမယ့်လို့မိမိတို့ရှောင်လို့တိမ်လို့ရပါမလားယုံနာရလာပြီဆိုရဲကအဲ့ဒီယုံနာတရားတွေရေပေါ်လိုက်ချင်လိုက်ပေါ်လိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ထင်လိုက်ပြက်လိုက်နဲ့အများအားဖြစ်ပြနေလို့နှိမ့်ဆက်နေတဲ့ဆင်းရဲတွေကိုမလိုချင်တဲ့လည်းပဲသူသဘောတိုင်သူဖြစ်ပြနေတာမို့အစိုးရသလားအစိုးမရဘူးလားအဲ့ဒီအစိုးမရတဲ့တရားကိုအတ္တခေါ်မလားအနတ္တခေါ်မလားအနတ္တအဲ့တော့အနိစ္စဒုက္ခအနတ္တသဘောကြီးကိုယ်တိုင်ဉာဏ်နဲ့သိလာတဲ့ဘုန်းကြီးတို့ယောဂီများပฏิပတ္တိဓမ္မတုတ္တံလို့ဆိုတဲ့အဓိကမတုတ္တရီနဲ့မပြည့်စုံနိုင်ပေဘူးလားဗျာအဓိကမတုတ္တရီနဲ့ပြည့်စုံနိုင်နေဘုန်းကြီးတို့ဟိုမှာခန္ဓာဝေဒတန်ယုတ်ပါဠိတော်မှာတုတ္တဝန္တတုတ္တံဆိုတာလေးရှိတယ်လေအဲ့ဒီတုတ္တဝန္တတုတ္တံမှာဒီပထမအစပိုင်းကသီလဝန္တတုတ်တံဒုတိယသုတ္တဝန္တတုတ်တံအဲဒီမှာနှစ်သုတ္တံနှစ်ခုစလုံးဟာအတူတူပဲအဲဒီမှာပထမသီလဝန္တတုတ်တံမှာရှင်မကုဋ္ဌိကမထေရကြီးကရင်သာရိပုတ္တရာမထေရသူမြတ်ကြီးထံသွားပြီးတော့အရှင်ဘုရားတဲ့သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘယ်တရားတွေကိုအားထုတ်ရပါမည်လဲတဲ့မေးလျှောက်ခဲ့တယ်အဲလိုမေးလျှောက်တဲ့အခါကလည်းမှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးကငါရှင်ကုဋ္ဌိကတဲ့သီလနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာတဲ့ပြည့်စုခန္ဓာပဲပြည့်စုပါရဏေခန္ဓာပြီငါးပါးသောဥပါဒာနဲ့ခန္ဓာတရားတို့ကိုအနိစ္စတော်ဒုက္ခတော်အနတ္တတော်တဲ့ယောနိတော်မနတိကတ္တပါတဲ့အဲ့ဒီအနိစ္စမမြဲတဲ့သဘောတွေထင်အောင်ဒုက္ခဆင်းရဲတဲ့သဘောတွေထင်အောင်အနတ္တအစိုးမရတဲ့သဘောတွေထင်အောင်နှလုံးသွင်းရှုမှတ်ရမယ်လို့ဒီလိုရှင်သာရိပုတ္တရာမထေရသူမြတ်ကြီးကအမိန့်ရှိတယ်အဲ့တော့အမိန့်ရှိတော့ဆက်လက်ပြီးတော့ရှုမှတ်တဲ့ခိုင်းတယ်လေပြီးတော့ဟိုကလည်းမိတယ်ဒီလိုရှုမှတ်ရင်ဘယ်လိုဖြစ်နိုင်တယ်လဲဆိုတော့ဟိုကသောတာပန်ဖြစ်နိုင်တယ်ဓာတိခန္ဓာငါးပါးတရားတွေကိုရှုမှတ်ရင်သောတာပန်ဖြစ်နိုင်တယ်ဆိုတော့ဒီလိုဆိုရင်အရှင်ဘုရားပြောတဲ့အတိုင်းဒီလိုခန္ဓာငါးပါးတရားတွေရှုမှတ်ပြီးဖြစ်ရရှုမှတ်တဲ့အတွက်ကြောင့်မို့သောတာပန်ဖြစ်ပြီးတကယ်လို့သောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ဟာဘယ်တရားတွေကိုအထက်အဆင့်ပြည့်ရအောင်ဘယ်တရားတွေဆက်ပြီးရှုရမလဲဆိုတော့ဟောဒီခန္ဓာငါးပါးပဲရှုရဲတဂရဂามိမညာပုညာဆက်ရောက်လိမ့်မယ်တဲ့အနာဂတ်ဖြစ်ချင်ရင်လည်းဒီခန္ဓာငါးပါးရှုရဲယဟန္တာဖြစ်ချင်ရင်လည်းပဲဘယ်တရားရှုရမလဲဒီခန္ဓာငါးပါးတရားပဲရှိရင်ယဟန္တာတိအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲ့ဒီတုတ်တံမှာဟောဒုတိယဖြစ်တဲ့တုတ်တံဝန္တံတုတ်တံတဲ့အဲ့ဒီတုတ်တံမှာလည်းဒီမှာရှင်မကုဋ္ဌိကမထေရကြီးကနေပြီးတော့မေးလျှောက်တယ်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးတံသွားပြီးတော့ယုတိဇာရှိကုဥစ္စာပြီးတဲ့ကာကလကြတော့တုတ်တံဝတ္တဝုသောသာရိပုတ္တရာဘိက္ခုနာဂတမိဓမ္မယောနိသောမနတိကတ္တပါအာဝုသောသာရိပုတ္တငါရှင်သာရိပုတ္တရာတုတ်တံဝတ္တအကျံအမြင်ဘဟုတုတ္တံနှင့်ပြည့်စုံသောတုဒ္ဒဝတ္တပရိယတိဓမ္မတုဒ္ဒပฏิပတ္တိဓမ္မတုဒ္ဒလို့ဆိုရဲအဲ့ဒီအကျံအမြင်ဘုဒ္ဓတာနေပြည့်စုံသောတုဒ္ဒဝတ္တအာဃမတုဒ္ဒလို့ဆိုရဲပရိယတိဓမ္မတုဒ္ဒနေပြည့်စုံသောဘေခုနာယဟန်တိဝါယောဂီပုဂ္ဂိုလ်သည်ကတမိဓမ္မအပေတရားတို့ကိုယောနိသောနိမလမ္မအဖြစ်မနတိကာတဗာနှလုံးသွင်းအရှုမအပ္ပမိနိရှင်ဗျာတဲ့အကျံအမြင်ဘုဒ္ဓတာနေပြည့်စုံတဲ့ပုဂ္ဂိုလ်ပဉ္စတိဓမ္မတုတ္တအနိအဖြင့်အာဂမတုတ္တအနိအဖြင့်တပိတော်ဒီကသုံးဘုံကိုတုတ်တံပြီးဝိနိအပိဓမ္မအလုံးကိုအကြမ်းမြေဘုဒ္ဓတုတ္တအနိအဖြင့်တပိတော်လိလလိုက်စားထားလို့ပြည့်စုံနေပါပြီအဲလိုတုတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘယ်တရားတွေကိုနှလုံးသွင်းရှုရမှာလဲဗျာလို့ဒီလိုမေးကြောက်တဲ့အခါကလည်းကြတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကတုတ္တဝတ္တဝတ္တောကုတိကဘိက္ခုနာပြည့်စုပါရဏိခန္ဓာအနိစ္စတောဒုက္ခတောအနတ္တတောယောနိတောမနတိကာတ္တပါအဝတ္တကုဋ္ဌိကံငါရှင်ကုဋ္ဌိကသုဒ္ဓဝတ္တာပိဋကသုံးပုံလို့ခေါ်တဲ့သုတ်အဘိဓမ္မာဝိနည်းဆိုတဲ့တရားတော်များကိုအကျမ်းအမြေဘုသုဒ္ဓအနိယဖြင့်ပြည့်စုံ၍နေသောဘိက္ခုနာယဟန်တိဝါယောဂီပုဂ္ဂိုလ်သည်ပိစုပါဒနှင့်ခန္ဓာ၅ပါးသောဥပါဒနှင့်ခန္ဓာတရားတို့ကို
အနိစ္စတောမငြိဟု၎င်းဒုက္ခတောဆင်းရဲသည့်အနိအဖြင့်၎င်းအနတ္တတောအစုမယအနတ္တအနိအဖြင့်၎င်းယောနိတောနိမန်လမ်းမန်းအဖြင့်မနတိကတ္တဗာနှလုံးသွင်းအရှုမအပ္ပဘိ။ငါရှင်ကုဋ္ဌိကတဲ့အဲဒီလိုပရိယတ္တိဓမ္မတုဒ္ဒအာဂမတုဒ္ဒလို့ဆိုရင်အဲ့ဒီအကြာမြင့်ဘဝတုဒ္ဒနဲ့ပြည့်စုံနေတဲ့ယဟန်ငါးပါးသောဥပါဒာနဲ့ခန္ဓာတရားတွေကိုမငြင်းတဲ့သဘောကိုမြင်အောင်ဆင်းရဲတဲ့သဘောကိုမြင်အောင်အဆိုးမရတဲ့သဘောကြီးကိုမြင်အောင်နိမ့်မှန်လမ်းမှန်အဖြစ်ရှုမှတ်အပ်တယ်လို့ဒီလိုဟောကြားတော်မူတယ်။အဲတော့အကြာမြင့်ဘဝတုဒ္ဒနဲ့ပြည့်စုံပြီဆိုတဲ့ပုဂ္ဂိုလ်ကြီးဟာဒီခန္ဓာငါးပါးတရားခန္ဓာငါးပါးဆိုတော့ရူပခန္ဓာဝေဒနာခန္ဓာသင်္ခေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဘယ်နှပါလဲအဲ့ဒီခန္ဓာ၅ပါးကိုဘုန်းကြီးတို့ကြည့်အဲ့ဒီခန္ဓာ၅ပါးထဲမှာရူပခန္ဓာဆိုတာကယုတ်တရားရူပခန္ဓာကဘာတရားလဲယုတ်တရားဗျာဟိုဘက်ကဝေဒနာခန္ဓာရဲ့သင်္ခေခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာရဲ့ဒီခန္ဓာ၄ပါးကနံတရားအဲ့ဒီနံခန္ဓာ၄ပါးကနံတရားဆိုတော့ဒီခန္ဓာ၅ပါးကိုအကျဉ်းချုပ်ပြီးပြောရင်ဘာနဲ့ပါလဲကဲယုတ်နဲ့နံမဲအခုဘုန်းကြီးတို့ယောဂီများရှုနေတာယုတ်ကထင်ရှားရင်ဘာကိုရှုလဲနံကထင်ရှားရင်အဲ့တော့ယုတ်နဲ့ထင်ရှားတဲ့ယုတ်နဲ့၅ပါးကိုရှုနေတာဟာဒါခန္ဓာ၅ပါးရှုပါဆိုတဲ့တရားနဲ့ကိုက်ညီသလားမကိုက်ညီဘူးလားခန္ဓာ၅ပါးတရားဒါပဲထိုင်တော့လည်းပဲယုံနာမေရက်တော့လည်းပဲယုံနာသွားတော့လည်းယုံနာဖိတော့လည်းယုံနာစားတော့လည်းယုံနာဒါပဲဒီခန္ဓာ၅ပါးတရားကြီးအချင်းချင်းလိုက်ရင်ယုံနဲ့နာမေအဲ့ဒီယုံနာ၅ပါးကိုဒီခန္ဓာ၅ပါးတရားကြီးကိုမမြဲတဲ့သဘောကြီးနင်းအောင်ရှုဘုဖေတို့ယောဂီများဒီယုတ်ခန္ဓာကသင်ချင်ရင်ယုတ်ခန္ဓာကိုရှုနေတယ်အဲ့ဒီယုတ်တရားလေးရဲ့ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်မမြဲတဲ့သဘောအနိစ္စသဘောကိုမြင်အောင်ရှုရအဲ့လိုပေါ်ပြောင်းဖြစ်ပြနေလို့ဒုက္ခဆင်းရဲတဲ့သဘောကိုညာနေမှထင်အောင်ရှုရဒီပေါ်ပြောက်ဖြစ်ဖြစ်နေလို့ဆင်းရဲတဲ့တရားတွေကိုကိုယ့်လိုတိုင်းမဖြစ်ဘဲနဲ့သူ့သဘောတိုင်းသူဖြစ်နေလို့အစိုးမရတဲ့အနတ္တသဘောအဉ္ဉာဏ်နဲ့မှထင်မြင်အောင်ရှုရ။အဲလိုရှုလို့နိစ္စဒုက္ခအနတ္တသဘောတွေထင်မြင်လို့ဝိပဿနာဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြီးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာသောတာပတ္တိမေညာပူညာဆက်ရောက်ပြီးသောတာပန်အရိယာဖြစ်အောင်မဖြစ်နိုင်နေဘူးလား။ဆင်းလဲပြီးတော့ဒီခန္ဓာငါးမှာယုံနာနှစ်ပါးကိုဆက်ရှုမယ်ဆိုရင်တဂရဂံမဖြစ်နိုင်ဘူးလား။ဆက်လက်ပြီးရှုသွားမယ်ဆိုရင်အနာဂံထိအောင်မဖြစ်နိုင်ပြီဘူးလားဆက်လက်ပြီးတော့ဒီခန္ဓာ၅ပါးဒီယုံနာ၅ပါးကိုပဲဒီတိုင်းပဲဘုန်းကြီးတို့နိစ္စဒုက္ခအနတ္တထင်အောင်ရှုမှတ်အားထုတ်သွားရင်ယဟန္တာထိအောင်မဖြစ်နိုင်ပြီဘူးလားဗျာဖြစ်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားအားထုတ်တဲ့အခါကလမှာအထူးအားဖြင့်အကြာအမြင်ဘဟုတုတ္တရှိထားဖို့မလိုပေဘူးလားဗျာအဲ့ဒီဘဟုတုတ္တရှိထားတဲ့ပုဂ္ဂိုလ်ဟာဆရာသမားကဟောလိုက်ပြီဆိုရင်ဟောတခါတဲ့သဘောကျသွားတယ်ဘုဒ္ဓတရှိတဲ့ပုဂ္ဂိုလ်ဟောဘုဒ္ဓတမရှိတဲ့ပုဂ္ဂိုလ်ကြတော့ဘာကြီးဟောလို့ဘာကြီးဟောနေမှလည်းမသိဘူး။ဘာစကားတွေများပြောနေပါလိမ့်လို့ထင်ရင်ထင်တယ်။သူ့မှာဘာမှမသိ။ဘလောက်ပဲဒီကဒီမှာယုတ်တရားလေးရဲ့ပေါ်လာပြီးပြောက်သွားပုံလေးကိုပြောနေနေသူနားမလဲ။နန္တရားလေးရဲ့ပေါ်ပြီးပြောက်သွားပုံလေးပြောနေလည်းသူနားမလဲ။အနိစ္စဒုက္ခအနတ္တတွေပြောလည်းသူဘာမှမသိ။အဲ့ဒါဘုဒ္ဓတရှိလို့လားမရှိလို့လား။အကျမ်းမြင့်ဘုဒ္ဓတရှိထားတဲ့ပုဂ္ဂိုလ်ကြတော့ဩရှုကံအာယုန်လေးဟာပေါ်လာပြီးပြောက်သွားတော့မြဲတာလားမမြဲတာလားလို့သိလိုက်ရင်မမြဲတဲ့သဘောလေးပဲဆိုတာသိလိုက်ရင်ဩယုတ်တရားတွေဟာမမြဲပါလားဆိုတာသူ့ရဲ့ဉာဏ်ထဲမှာတစ်ခါလေးရှင်းကနေလင်းကနေမသိရပြီဘူးလားနော်အဲဒီမှာဉာဏ်နဲ့တစ်ခါလေးထင်သွားတာအဲဒါဘုဒ္ဓတရှိတဲ့ပုဂ္ဂိုလ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာအာဂမတုဒ္ဒလို့ဆိုရဲကြာဘူးနာဝတုဒ္ဒလေးရှိတဲ့ပုဂ္ဂိုလ်များဟာလည်းပဲဒီဘဝမှာမိမိတရားမရပြီနဲ့နောက်ဘဝတွေမှာကြတော့နောက်ဘယသာသနာမှာကြတော့တရားသူတွေမရနိုင်ပြီဘူးလားဒီရနိုင်တဲ့ဘုန်းကြီးတို့တာရကလေးတစ်ခုကိုဘုန်းကြီးထုတ်ပြခြင်းပါရသော်ဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်အချိန်ခါကာလတုန်းကဘုရားရှင်ကိုရောင်မြတ်ကြီးရာဇဂျုံမြို့ဝေလုံးအောင်ကျောင်းတော်မှာတရင်သုံးပြီးတော့နေစဉ်အချိန်မှာဖြစ်ပါအဲဒီမှာသံဃာတော်များစွာနဲ့ဘုရားရှင်ကိုရောင်မြတ်ကြီးဆွမ်းခံကြွတော်မူရင်ရာဇဂျုံမြို့တွင်မှာဒီလိုရာဇဂျုံမြို့တွင်မှာဆွမ်းခံကြွရတဲ့အခါကာလကြတော့အဲဒီမှာဝေကလေးတစ်ကောင်ဟာသူရဲ့ဝေဇခြင်းမှာတရှုံရှုံနဲ့တခါတဲ့အာရပါရစားတောက်နေတာကိုမြင်တော်မူတဲ့အခါဘုရားရှင်ကိုရောင်မြတ်ကြီးပြုံးတော်မူတယ်။အဲလိုဘုရားရှင်ကိုရောင်မြတ်ကြီးပြုံးတော်မူတဲ့အခါကလည်းကြတော့နောက်တော့ဘာကပါလာတဲ့ညီတော်အာနန္ဒာညီတော်အာနန္ဒာကနေပြီးတော့အဲဒီပြုံးတော်မူခြင်းရဲ့အကြောင်းအရာကိုဘုရားရှင်ကိုရောင်မြတ်ကြီးမေးမြန်းတဲ့အခါကလည်းကြတော့ဘုရားရှင်ကိုရောင်မြတ်ကြီးကညီဝါလေးမှာအာနန္ဒာတဲ့ဟိုမှာကြည်စံတဲ့ဝက်မလေးကိုမြင်ရလားလို့မြတ်စွာဘုရားကမေးတယ်။ဒီခါမှာညီတော်အာနန္ဒာကနေပြီးတော့ဝက်မလေးကိုမြင်တဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပြောတော့
အဲ့ဒီဝိမကလေးဟာတဲ့ဟိုကကုတ်တန်မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကသူဟာလူဘဝမှာအမျိုးသမီးလေးဖြစ်ခဲ့ဘူးတယ်အဲ့လိုလူဘဝမှာအမျိုးသမီးလေးဖြစ်ခဲ့ပြီးတော့အဲ့ဒီအချိန်မှာသူဟာဒါနသီလဘာဝနာစတဲ့ကောင်းမှုမပြုတ်ခဲ့တဲ့အတွေ့အကြုံကိုသူတည်တည်ဤအချမ်းမဲ့မှာဘာသွားဖြစ်တယ်ဆိုတော့အဟိတရိစ္ဆန်ဖြစ်တဲ့ကြက်မှလေးသွားပြီးတော့ဖြစ်တယ်တဲ့တော်ထဲမှာဘယ်မှာသွားဖြစ်လဲတော်ထဲမှာသွားပြီးတော့တိုးချက်မှလေးသွားပြီးတော့ဖြစ်တယ်အဲ့လိုတိုးချက်မှလေးသွားပြီးတော့ဖြစ်တဲ့ခကန္နကြတော့အဲ့ဒီတိုးချက်မှလေးဟာတိုးချောင်းအဲ့ဒီရှေးခေတ်ကတော့ဘုရားတော်ကြီးဟာရွာချောင်းနေမှာမနေဘဲနဲ့တိုးချောင်းနေမှာသွားပြီးတော့နေလေးရှိကြတယ်အဲ့လိုတိုးချောင်းနေမှာနေလေးရှိကြတော့အဲ့ဒီကျက်မှလေးနေတဲ့နေရာရဲ့အနီးဝန်းကျင်မှာလည်းပဲသံဃာတော်အရှင်မြတ်တွေတရင်သုံးတော်မူကြတဲ့တိုးချောင်းကြီးရှိအဲ့ဒီတောချောင်းကဆွမ်းစားချောင်းရှိတော့အဲ့ဒီဆွမ်းစားချောင်းရဲ့အနီးဝန်းကျင်မှာပဲဒီကျက်မှလေးကနေတယ်ဒီလိုကျက်မှလေးနေတဲ့ခါကဏ္ဍကြတော့တဏီသောခါကဏ္ဍကျက်မှလေးဟာအစာစားဖို့ဘာအတွက်အဲ့ဒီဆွမ်းစားချောင်းနှမ်းရောက်လာအဲ့ဒီမှာနေစာလေးလှုပ်ရင်းနေပေါ့လေနေပူစာလေးမှာသံဃာတော်များစားပြီးသွန့်ပြစ်ထားတဲ့အဲ့ဒီဆွမ်းကြံလေးတွေဆွမ်းစိတ်လေးတွေကိုလိုက်ပြီးကောက်စားနေတဲ့အချိန်ပေါ့အဲ့ဒီအချိန်မှာသံဃာတော်ရှင်မြတ်များကလည်းပဲနန်းနဲ့အာယုံသွားများဖုံးပေးပြီးပြီဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာမိမိတို့ရဲ့တရားရှုပွားအထုတ်တဲ့ပုဂ္ဂိုလ်ကြီးကလည်းပဲစိတ်ဉာဏ်နဲ့ချင်းကပ်ပြီးတော့တရားရှုပွားအထုတ်ကြတယ်။နောက်ပရိယတိဓမ္မလို့ဆိုတဲ့ပရိယတိစာပေတွေရွတ်ပွားတရဇဲနဲ့ပုဂ္ဂိုလ်များကလည်းပဲအဲ့ဒီမှာသံဃာတော်များတတိပဌာနသုတ်တံတရားတော်ကိုရွတ်ဖတ်တရဇဲပြီးတော့နေတယ်တဲ့။အဲ့လိုတတိပဌာနသုတ်တံကိုရွတ်ဖတ်တရဇဲပြီးတော့နေတဲ့အချိန်မှာဒီကျက်မှလေးဟာလည်းပဲသုံးသားကြောင်အနည်းကနေပြီးတော့နေစာလှုံရင်းနဲ့ပေါ့အစာလေးကောက်ရင်းကနေပြီးတော့ဒီတတိပဋ္ဌာန်ရွတ်ပတ်တဲ့အတန်ကိုပဲနားထောင်ပြီးတော့နေတယ်။အဲ့ဒီအတန်ပေါ်မှာလည်းပဲကြည်ညိုတဲ့စိတ်လေးဖြစ်နေပုံရပါတယ်။အဲ့ဒီအတန်ပေါ်မှာနားထောင်ပြီးတော့နေစဉ်အခါကလမှာအဲ့ဒီမှာအထက်ကနေပြီးတော့သိန်းစွန်ကလည်းပဲနာနဲ့စောစောလက်ပြီးတော့အစာရှာနေတာပေါ့လေ။အဲ့လိုအစာရှာနေတဲ့အခါကလကျတော့သိန်းစွန်ဟာအဲ့ဒီတောချက်ကလေးကိုတောချက်မလေးကိုမြင်နေဆိုရင်ပဲတခါနဲ့အားနဲ့ထိုးပြီးတော့တုတ်လိုက်တယ်။အဲ့လိုတုတ်လိုက်တဲ့ခါကာလကြတော့ဟိုကတန်ဃာတော်မြတ်ရွတ်ပွားတရစေပြီးတော့နေတဲ့တတိပဌာနသုတ်တံကိုနာကြားနေတဲ့စိတ်ကလေးနဲ့ဆိုတော့သူ့ရဲ့တန်တံမှာကုသိုလ်စိတ်လားအကုသိုလ်စိတ်လားအဲ့ဒီမှာကုသိုလ်စိတ်ကလေးနဲ့နာကြားပြီးတော့နေတဲ့အချိန်မှာသိမ့်စုံကနေတုတ်လိုက်တဲ့ခါကာလကြတော့အဲ့ဒီမှာဆွဲယူသွားပြီးတော့ခြေထောက်နဲ့တုတ်တုတ်ပြီးတော့ဟိုဘက်တစ်ဖက်ခြေထောက်နဲ့ဆွဲပြီးဖြတ်တယ်လေပင်ပြတ်ပြီးတော့အဲ့ဒီကျက်မလေးဟာသိဆုံးသွားတယ်တတိပဌံတရားတွေနာကြာရင်တတိပဌံရွတ်ပတ်တန်တွေကိုကြားနာရင်းနဲ့ပဲအဲ့ဒီမှာသိဆုံးသွားလို့ကုသိုလ်စိတ်ကလေးနဲ့သိဆုံးသွားတဲ့အတွေ့အကြုံအဲ့ဒီအဲတတိပဌံတရားတွေကိုနာကြာနေရင်းနဲ့ပဲအဲ့ဒီမှာသိဆုံးသွားတဲ့အတွေ့အကြုံမို့လူဘဝမှာသွားပြီးတော့အဲ့ဒီမှာဥပရိဆိုတဲ့မင်းသမီးလေးသွားပြီးတော့ဖြစ်တယ်လေကုသိုလ်ရဲ့အစွမ်းတတိပဒံတရားသံတွေကိုနာကြားရင်းနဲ့သိဆုံးသွားတာထားကြောင့်ဘုန်းကြီးတို့ယောဂီများတရားနာဖို့မပြင်းညာနဲ့ဘာပဲဖြစ်ဖြစ်သိသိမသိသိဒီဟောနေတဲ့တရားတွေနားလေလေမလဲလေအဲ့ဒီတရားသာပေါ်မှာအာယုံဆိုင်ပြီးတော့နာကြားနေရင်ကုသိုလ်စိတ်တော့မဖြစ်ပေဘူးလားဗျာအဲ့မှာကုသိုလ်စိတ်တော့ဖြစ်သွားတာပဲအခုကြည့်ပါလားကျက်မှလေးတတိပဒံတရားသံတွေကိုတခါလေဘာမှနားလေလို့မဟုတ်ဘူးနားနဲ့လို့မဟုတ်ပေမဲ့လူလေးပင်အဲ့ဒီမှာအဲ့ဒီတတိပဋ္ဌာန်ရွတ်ပတ်တဲ့အမှန်ကိုပဲနာကြားနေရင်းနဲ့ကုသိုလ်စိတ်လေးနဲ့သိဆုံးသွားတဲ့အခါကလည်းကြတော့အဲ့ဒီမှာလူပြည်မှာသွားပြီးတော့ဥပရိဆိုတဲ့မင်းသမီးလေးသွားဖြစ်တယ်။အဲ့ဒီမင်းသမီးလေးဟာနောက်ကာလမှာပရပိုင်များရဲ့ကျောင်းမှာသွားပြီးတော့ပရပိုင်မလေးသွားပြီးတော့ပြုရင်အဲ့လိုပရပိုင်မလေးပြုရင်းကနေပြီးတော့ရေအိမ်သွားတာပေါ့လေခွန်ကြီးတို့ပြောရရင်ကုတီသွားတာပေါ့ရေခဲကကုတီတွေဆိုတာအောက်ကတွင်းကြီးအဲ့ဒီတွင်းကြီးရဲ့မှာအပေါ်ကနေပြီးတော့တခါရင်ကုတီလေးဆောက်ထားပြီးတော့အဲ့ဒီဘဝကနေစွန့်ချရအဲ့လိုစွန့်ချလိုက်တဲ့အခါကဏ္ဍကြတော့အဲ့ဒီမှာအောက်မှာဘာလီရှိလဲဆိုတော့ပိုးလောက်တယ်အဲ့ဒီပိုးလောက်တွေကနေပြီးတော့ဒီကစွန့်ချလိုက်တဲ့တခါရင်အညစ်အကြေးကိုပိုးလောက်တွေကဖွာကနေဖွာကနေနေအဲ့ဒီမှာပိုးလောက်တွေကနေပြီးတော့တခါရင်စားတော့နေကြတာကြည့်ပြီးတော့ပုလူဝကပညာကိုဖြစ်စေတယ်ဒီပုလူဝကကမ္မထမ်းဖြစ်သွားအဲ့ဒီဟာကိုဆင်းရဲလုံးသွင်းရင်ကနေပြီးတော့အဲ့ဒီပရပိုင်းမလေးဟာပ ပထမဇံကိုရသွားတယ်တဲ့ဗဇံရသွားတယ်အဲ့ဒီပထမဇံရသွားတယ်အဲ့ဒီပထမဇံရပြီးတော့ဒီပထမဇံမစိတ်ဖဲနဲ့ဒီဥပရိမင်းသမီးလေးကွယ်လွန်သွားတဲ့အခါဥပရိပရပိုင်းမလေးကွယ်လွန်သွားတဲ့အခါကာလကြာတော့ဒီပထမဇံနဲ့ကွယ်လွန်သွားတဲ့အတွက်ကြောင့်မို့မြမပုံမြမလောကမှာသွားပြီးတော့မြမကြီးဖြစ်တယ်တကယ့်ကိုအယောင်ဖင်းနေတဝင်းဝင်းနဲ့မြမကြီးသွားဖြစ်တယ်မြမကြီးဖြစ်ပေမဲ့လို့လည်းပဲသူ့မှာကမြမရဲ့သူ့ရဲ့သက်တမ်းနေကြည့်တဲ့အခါမြမသက်တမ်းကုံဆုံးတဲ့အခါကလာကြတော့အဲ့ဒီမှာဆုတေးတယ်ဆုတေးတဲ့အခါကလာကြတော့အဲ့ဒီမြမဘဝကနေဆုတေးလာတဲ့ပုဂ္ဂိုလ်ဟာဘယ်မှာလာဖြစ်နေဆိုတော့လူပြည်မှာတထေသမီးလေးလာဖြစ်တယ်ဘာလာဖြစ်တယ်လဲညာတထေသမီးလေးလာပြီးတော့ဖြစ်ပြန်နေအဲ့ဒီတထေသမီးလေးဖြစ်တာတထေသမီးလေးဖြစ်ပေမဲ့လို့လည်းပဲလူဘဝမှာသူဟာဒါနသီလကောင်းမှုတွေဘာမှမပြုခဲ့မပြုခဲ့တဲ့အတွေ့အကြုံတကဘာဖြစ်သွားလဲဆိုတော့ဒီတထေသမီးဘဝကနေကွယ်လွန်သွားတဲ့အခါကလည်းကြတော့စိုးစောကမြတ်စွာဘုရားတွေ့ခဲ့တယ်ဝဲမလီသွားပြီးတော့ဖြစ်တယ်ရာဇဂိုမျိုးမှာဗာလီသွားဖြစ်နေအဲ့ဒီမှာဝဲမလီသွားဖြစ်တယ်အဲ့ဒီအကြောင်းအရာတွေကိုမြင်လို့ဘုရားရှင်ကိုရောင်မြတ်ကြီးကသူ့ရဲ့အတိတ်အကြောင်းတွေဩတစ်ချိန်လုံးကတော့မြတ်အပြီမှာတဝင်းဝင်းနဲ့အယောင်တလက်လက်နဲ့နေလာခဲ့ပြီးတော့အခုကြတော့မှဝဇခြင်းမှာဗာတဲ့တရှုံရှုံနဲ့အဲ့ဒီမှာစာရီကိုတခါနဲ့ရှုံရှုံရှုံရှုံနဲ့စားနေတာအဲ့ဒါကိုမြင်လို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကငါဘုရားပြုံးတော်မူတယ်လို့မိန့်တော်မူတယ်။အဲ့ဒီအကြောင်းအရာကိုကြားရတယ်။နောက်တော်ဘာကသွားခံပြီးတော့ပါလာတဲ့ညီတော်အာနန္ဒာနဲ့တကွာအလိုယဟန်တော်များဟာလေတန်ဝေကညာနေဖြစ်ကြတယ်။ဩဘဝနိမ့်လိုက်မြင့်လိုက်နိမ့်တုံမြင့်တုံနဲ့ပါလား။ဘဝကချမ်းသာတလဲဆင်းရဲတလဲမြင့်တဲ့ဘဝကြီးရောက်တဲ့ခါရောက်နိမ့်ကြတဲ့ဘဝကြီးခါရောက်တဲ့ခါရောက်နဲ့ဒီလိုရောက်ရတာပါလားလို့အဲ့ဒီမှာတန်ဝေကညာနေဖြစ်တယ်။နောက်အဲ့ဒီဝဲမလေးဘဝကနေပြီးတော့တခါသူသေသွားတဲ့ခါကဏ္ဍကြတော့ဘယ်မှာရောက်သွားလဲဆိုရင်သူ့ဝနဘူမိဆိုတဲ့အရတ်မှာသွားပြီးတော့မင်းမျိုးမှာသွားပြီးတော့မင်းသမီးဖြစ်ပြန်တယ်ခြေစမ်းဘဝကဒိဋ္ဌိဆံဘဝကနေပြီးတော့သူဘယ်လိုကုသိုလ်တွေများယူသွားတယ်မသိဘူးအဲ့ဒီမှာသွားပြီးတော့တခါမင်းသမီးသွားပြီးတော့ဖြစ်ပြန်တယ်အဲ့လိုမင်းသမီးဖြစ်ပြီးတော့မင်းသမီးဘဝကနေပြီးတော့ကွယ်လွန်သွားတဲ့ခါကဏ္ဍကြတော့ဘယ်ကိုသွားပြီးတော့ဖြစ်ပြန်တယ်လဲဆိုတော့ဝနဝတိတိုင်းမှာတကမင်းကလေးပဲသွားဖြစ်ပြန်တယ်ယောက်ျားဘဝကိုမလာဘူးဒီမှာကြည့်မင်းကလေးပဲသွားပြီးတော့ဖြစ်ပြန်တယ်အဲ့ဒီအမျိုးသမီးဘဝကနေပြီးတော့တကကွယ်လွန်သွားတဲ့အခါကဏ္ဍကြတော့ဘယ်မှာသွားဖြစ်တယ်ဆိုတော့သုတ်ပါရကအဲသုတ်ပါရကတင်တော်စိတ်အရမှာသွားပြီးတော့ဟိုမှာမင်းကုံတီတို့ရဲ့တကသမီးသွားဖြစ်တယ်ယောက်ျားဘဝကိုမလာဘူးကြည်စမ်းမိန်းမဘဝကြီးနဲ့ဖြစ်နေတာအဲ့ဒါမင်းကုံတီရဲ့သမီးသွားပြီးတော့ဖြစ်ပြန်တယ်အဲ့ဒီမင်းကုံတင်ရဲ့သမီးကဘဝကနေပြီးတော့ကွယ်လွန်သွားတဲ့အခါကဏ္ဍကြတော့ဘယ်ရောက်သွားပြန်တယ်လဲဆိုတော့တခါကာမီရဆိုတဲ့သင်္ဘောစိတ်အယတ်အဲ့ဒီအယတ်မှာတခါလေတကြီးရဲ့သမီးသွားပြီးတော့ဖြစ်ပြန်ရောအဲ့ဒီလေတကြီးရဲ့သမီးဘဝကနေပြီးတော့တခါကွယ်လွန်သွားတဲ့အခါကဏ္ဍကြတော့သူ့ရဲ့သက်တမ်းအယတ်နေကွယ်လွန်သွားတဲ့အခါကဏ္ဍကြတော့ဘုန်းကြီးတို့အခုတေဟိုကျွန်းအခုခေတ်မှာတိရိလင်္ကာနိုင်ငံပေါ့အဲ့ဒီတေဟိုကျွန်းမှာသွားပြီးအနုရာရမြို့မှာသူရပိုင်းအမျိုးထဲမှာသွားပြီးတော့ဖြစ်တယ်တဲ့တကအဲ့ဒီမှာလည်းပဲအမျိုးသမီးပဲအဲ့ဒီဘဝကနေပြီးတော့တကသေတဲ့အခါကဏ္ဍကြတော့ဘယ်မှာသွားဖြစ်လဲဆိုတော့ဘောက်ကန္တဆိုတဲ့ရွာတေဟိုကျွန်းမှာပေါ့အဲ့ဒီဘောက်ကန္တရွာမှာသွားပြီးတော့သူမနာဆိုတဲ့တထေသမီးလေးသွားပြီးတော့ဖြစ်တယ်အဲ့လိုသူမနာဆိုတဲ့တထေသမီးလေးဖြစ်တဲ့အခါကဏ္ဍမှာဘုန်းကြီးတို့ဒုဋ္ဌဂါမနီဆိုတဲ့မင်းကြီးရဲ့အမတ်အဲ့ဒီမင်းကြီးရဲ့အမတ်ဖြစ်တဲ့လက်ကုံတကအဋ္ဌိံပရာဆိုတဲ့အဲ့ဒီအမတ်ကြီးနဲ့သွားပြီးတော့အဲ့ဒီမှာနပူးစာရွာလဲပြီးတော့အင်းအောင်ကြအဲ့လိုအင်းအောင်ကြပြီးတဲ့ခါကဏ္ဍကြတော့မဟာပုံနာရွာကိုခေါ်ဆောင်ပြီးတော့သွားပါတယ်အဲ့ဒီမျိုးသမီးကိုခေါ်ဆောင်ပြီးတော့သွားတယ်သူမနာမင်းသမီးလေးကိုခေါ်ဆောင်သွားပြီးတော့အဲ့ဒီရွာမှာပဲနေထိုင်ကြတယ်အဲ့လိုနေထိုင်ကြစဉ်မှာပဲတောင်စွန်းကျောင်းတိုက်၌တရင်သုံးပြီးတော့နေတဲ့မဟာအနုရုဒ္ဓမထေရတဲ့တောင်စွန်းကျောင်းတိုက်မှာတရင်သုံးတော်မူတဲ့မဟာအနုရုဒ္ဓမထေရအဲ့ဒီမဟာအနုရုဒ္ဓမထေရကနေပြီးတော့နောက်ပါသံဃာများနဲ့အဲ့ဒီတောင်စွန်းရွာပေါ့လေအဲ့ဒီရွာကိုသွားပြီးတော့သွမ်းခံကြွကြတယ်။သံဃာတော်မြောင်များစွာနဲ့သွမ်းခံကြွသွားတဲ့အခါကဏ္ဍကြတော့အဲ့ဒီမေတုမနာကိုဒီမဟာအနုရုဒ္ဓမထေရမြင်တဲ့အခါကဏ္ဍကြတော့နောက်ကပါလာတဲ့ယဟန်တော်များကိုအဲ့ဒီမဟာအနုရုဒ္ဓမထေရကနေပြီးတော့အာဟုတော်ငါရှင်တို့တဲ့သူကတာပောတိကာတဲ့ဖယားလက်ထက်တော်ခကလာကဝမကလေးသည်လကုံတနာအတိပဒမဟာမတ္တတလကုံတရအတိပါရခေါ်တဲ့အမကြီးဤပရိယဘံဝံအမကရောဖြစ်သူပတ္တနာဝရောက်နေတုံသည်ဤအဟောဣစရိယံဩအံ့ဩဘွယ်ကောင်းမှာပြီးစွအတကားခြေသံ ဖျားလက်တော်ခါကာလတုန်းကဝမ်းမာကလေးတဲ့အခုဝမ်းမာကလေးဟာကြည်စမ်းမအောင်အခုအဋ္ဌိံပရခေါ်တဲ့အမတ်ကြီးရဲ့ဇနီးမယားဖြစ်တဲ့အမတ်ကတော်ကြီးလာပြီးတော့ဖြစ်နေတယ်တဲ့ကြည်စမ်းဘဝရီဟာအမျိုးမျိုးပုံပုံပြောင်းလဲပြီးတော့နေပါပေါ့လားဆိုပြီးတော့အဲ့ဒီမှာအမင်းကြီးရဲ့ခါကာလကြတော့နောက်ပါတန်ဃာတော်များဟာလည်းပဲသံဝေကညံနေဖြစ်ကြတယ်အဲ့ဒီမှာအဲ့ဒီစကားကိုဒီမှာအနုရုဒ္ဓမထေရကြီးအမင်းကြီးတဲ့စကားကိုအဲ့ဒီသုမနာမင်းသမီးလေးကြားသုမနာမင်းသမီးလေးကြားတဲ့အခါကလာကြတော့အဲ့ဒီမဲသုမနာဟာသူ့ရဲ့ရှင်းဘဝဟောင်းတွေကိုပြန်လဲပြီးတော့အောင်းမိတ်တတိယအောင်းမိတ်တတိယတဲ့ဒီမှာဇာတိတရညာနေဖြစ်ပေါ်လာတယ်သူ့ရဲ့ဘဝဖြစ်တင်တွေကိုပြန်ပြီးတော့တတိယလာခုဘုန်းကြီးတို့ဒီမှာတရားအထုတ်ကြတဲ့ပုဂ္ဂိုလ်များအချို့ပုဂ္ဂိုလ်များမှာဆိုရင်တမာရီတရားတွေအာကောင်ထက်တန်စွာရပြီးတော့တမ္မတဏဆိုတဲ့ညာပေါ့အဲ့ဒီညာလောက်ရနေတဲ့ပုံပေါ်လေတချို့ဆိုရင်တမာရီတရားတွေတော့အားကောင်းနေတယ်။အဲ့ဒီအချိန်မှာဆိုရင်တတိတမာရီအားတွေကောင်းလာတဲ့အခါကလည်းကြတော့အဲ့ဒီပုံကငယ်ဘဝအလေးတွေကိုပြန်ပြန်ပြီးတတိယ။ခွန်ကြီးတို့တရားအားထုတ်တဲ့အခါမှာတချို့အားထုတ်နေရင်ကနေပြီးတော့လေငငယ်ကကိုစဉ်းစားလို့တောင်ဘယ်လိုမှမရနိုင်ဘူး။အဲ့ဒီငငယ်လေးကလေးပုစုပွေကလာတော့ကတယောက်နဲ့တယောက်တခါနဲ့စကားအဆင်မပြေလို့ကောက်ပြီးတော့ထုလိုက်လို့တယောက်မှဘာဖြစ်သွားတာလေးကိုဒီထဲမှာလစ်ဆိုချက်ချင်းအာယုံထဲမှာပေါ်လာတယ်။ဒါမျိုးကကိုယ့်အကိုစဉ်းစားယူလို့တော့မရနိုင်တဲ့အာယုံနေ။အဲ့ဒီမှာတရားအထုတ်နေရင်ကနေပြီးတော့အဲ့ဒီမိမိရဲ့ဘဝငယ်စဉ်ဘဝလေးကဖြစ်ခဲ့ပြစ်ခဲ့တဲ့ပုံရိပ်ကလေးတွေကိုပြန်ပြီးတော့ထင်ခဲ့တာ။အဲ့ဒါဇာတိတရညာလို့ခေါ်တယ်။ဘာညာလို့ခေါ်လဲ။ဇာတိတရညာ။ဒါအချို့အချို့ပုံကိုကြတော့ဒီနဲ့ပို့ပြီးတော့ထင်မြင်တဲ့ပုံကိုကြတော့ခုနောက်ဘဝကမိမိဖြစ်လာတဲ့ဘဝဟောင်းတွေကိုပြန်ပြီးတော့တတိယအောင်းမိပြီးတော့နေတဲ့ညာကိုလည်းပဲဇာတိတရညာမယ်။နောက်ဘဝတွေနောက်ဘဝတွေတချို့တဘဝမြင်နေတချို့နှစ်ဘဝမြင်နေတချို့သုံးဘဝမြင်နေစသည်ဘဝတွေဘဝတွေဘဝဟောင်းတွေကိုပြန်ပြန်ပြီးတော့သိတာဟာအဲ့ဒါဇာတိတရညာမယ်တရားအထုတ်လို့စိတ်ညင်မှုတမာရီအာကောင်းထက်တန်စွာရပြီဆိုရင်အဲ့လိုညာနေဖြစ်ပေါ်တတ်ပါလေဟာအခုဒီမှာသုမနာဒီသုမနာကတော့ဖြင့်သူ့ရဲ့ဇာတိတရညာနဲ့ပြန်ပြီးတော့စဉ်းကျင်ကြည့်လိုက်တဲ့အခါကျတော့73ဘဝလောက်ထိအောင်ပြန်မြင်နေတဲ့ဘဝတွေအများကြီးမြင်လာအဲ့လိုညာနဲ့သူ့ရဲ့ဖြစ်စဉ်ဘဝဟောင်းတွေကိုပြန်ပြီးတော့ဆင်ញင်ကြည့်လိုက်တဲ့အခါကျတော့တန်ត្រာကြီးကိုထိလန့်တဲ့စိတ်တွေကြောင်ယွန်းတဲ့စိတ်တွေမဖြစ်ပေဘူးလားဗျာ။တန်ဝေကားတွေဖြစ်တာအခုဘုန်းကြီးတို့ယောဂီများအဲ့ဒီညာမရှိလို့တာ။အဲ့ဒီညာနေတာဖြစ်မဲ့ဆိုရင်ကိုယ်ဘဝရဲ့အခြေအနေတွေဟာတခါတည်းတက်လိုက်ကြာလိုက်တက်လိုက်ကြာလိုက်နဲ့ဘဝအမျိုးမျိုးကျင်လည်ရတာတွေကိုပြန်ပြီးတော့သာမြင်ရလို့ရှိရင်တန်ဝေကားတွေမဖြစ်နိုင်ပေဘူးလားဗျာ။အခုသူမနာဆိုတဲ့အမတ်ကြီးကတော်ဟာလည်းပဲတကယ်ကိုတန်ဝေကညာနေဖြစ်လာ။အဲလိုတန်ဝေကညာနေဖြစ်လာတဲ့အတွက်ကြောင့်မို့သူ့ရဲ့ခင်မုန်းပြတဲ့အမတ်ကြီးကိုခွင့်တောင်းနေ။သူဟာဒီလိုဘဝတွေဘဝတွေကိုကျင့်လည်လာခဲ့ရတဲ့အတွက်ကြောင့်မို့သူမှာတန်ဝေကတွေဖြစ်နေပါလေ။နောက်ထပ်ဘဝတွေလည်းလူကျင်တဲ့စိတ်ဆန္ဒမရှိတော့ပါဘူး။ဒါကြောင့်သူ့ကိုဘိက္ခုနီမပြုတ်ခွင့်ပေးပါလို့အဲ့ဒီမှာဘိက္ခုနီမပြုတ်ခွင့်တောင်းဒီလိုပြုတ်ခွင့်တောင်းတဲ့အခါကျတော့အဲ့ဒီမှာဟိုကလည်းပဲသူတော်ကောင်းအမတ်ကြီးဖြစ်တဲ့အခါကလည်းကြတော့အဲ့ဒီမှာသူရဲ့ဇနီးဖြစ်တဲ့သူမနာကိုခွင့်ပြုလိုက်တယ်ဘိက္ခုနီမှာပြုခွင့်အဲ့လိုခွင့်ပြုလိုက်တဲ့အခါကလာကြတော့ဒိဋ္ဌမဟာဝိဟာရဆိုတဲ့ကျောင်းတိုက်မှာသွားပြီးတော့အဲ့ဒီမှာဘိက္ခုနီမှာပြုအဲ့ဒီကျောင်းတိုက်မှာကျောင်းတိုက်မှာရှိတဲ့အဲ့ဒီမှာယဟန်တော်များကနေ့စဉ်တရားပွဲကျင့်ပန်းပြီးတော့တရားဟောတယ်အဲ့ဒီတရားဟောရဲ့ကဘာတရားဟောတယ်လဲဆိုတော့မဟာတတိပဌာနာသုတ်တံတရားကြီးဟောတယ်ဘာတရားဟောပါလိမ့်မလဲကဲမဟာတတိပဌာနာသုတ်တံတရားကြီးကိုဟောတဲ့အခါကလည်းကြတော့သူတစ်ချိန်သောဘဝတုန်းကတစ်ခုသောဘဝတုန်းကကကုတ္တမြတ်စွာဘုရားလက်ထက်တော်အခါကလည်းတုန်းကတောချောင်းလေးမှာကြက်ဘဝနဲ့ဖြစ်စဉ်အခါကလည်းတုန်းကဒီမဟာတတိပဌာနာသုတ်တံကြီးကိုမနာကြားခဲ့ရဘူးလားကဲအဲ့လိုနာကြားခဲ့ရတဲ့ပရိယတ်တိဓမ္မတုဒ္ဒသူ့မှာမရှိဘူးလားဒီနည်းပြောရရင်အာဂမတုဒ္ဒသူ့မှာမရှိခဲ့ဘူးလားအဲ့ဒီတုဒ္ဒလေးချိခဲ့တာအဲ့ဒီတုဒ္ဒလေးကနေပြီးတော့ဒီမှာလာပြီးတော့ဘုန်းကြီးတို့ယောဂီများအကျိုးပေးလိုက်တဲ့ခါကလာကြတော့ဒီမှာတတိပဌာနာတုဒ္ဒံဒေသနာတော်ကြီးကိုနာကြားနေရင်းနဲ့ပဲအဲ့ဒီတရားတော်တွေကိုတစ်ခါတည်းကျင့်ပွားအားထုတ်ပြီးတော့သွားလိုက်တာဒီတတိပဌာနာတုဒ္ဒံဒေသနာတော်လဲဆုံးရောအဲ့ဒီဘိက္ခုနီမာလေးဟာသောတပ္ပတိမဉ္ဇဉ်ပူဇဉ်ဆက်ရောက်ပြီးတော့သောတပန်အရိယာလေးဖြစ်သွားတယ်ဘာဖြစ်သွားပါလိမ့်မလဲဒီအာဂမတုဒ္ဒလေးပြည့်စုံလာတဲ့ပုဂ္ဂိုလ်ဟာတရားကိုပြန်ပြီးတော့နှလုံးသွင်းလိုက်ပြီးအဲ့ဒီတရားလေးကိုပြန်ပြီးတော့ရှုပွားလိုက်ရပြီဆိုရင်ဉာဏ်ဉာဏ်ကြီးတရားမရနိုင်ပေဘူးလားဗျာ။နောက်အဲ့ဒီကနေပြီးတော့သူဟာဘယ်ကိုသွားသလဲဆိုတော့သူ့ရဲ့ဇာတိအရက်ဖြစ်တဲ့ဘောက်ကန္တာဆိုတဲ့ယွာမှာသွားပြီးတော့အဲ့ဒီမှာသူ့ရဲ့သင်္ကန်းကျောင်းလေးနဲ့ပဲနေပါလား။ အဲ့လိုနေစဉ်မှာလည်းပဲကန္နမဟာဝိဟာရဆိုတဲ့ကျောင်းတိုက်ကြီးဒီဟိုကျောင်းမှာကန္နမဟာဝိဟာရဆိုတဲ့ကျောင်းတိုက်ကြီးမှာသံဃာတော်များတရင်သုံးတော်မူကြတယ်တရင်နေ့တိုင်းလက်ပြည့်လက်ခွင့်နေ့တိုင်းအဲ့ဒီမှာတရားဟောအဲ့လိုတရားဟောတဲ့ခါကန္နကြတော့အဲ့ဒီသုမနာဘိက္ခုနီမလေးဟာလည်းပဲအဲ့ဒီကျောင်းတိုက်မှာသွားပြီးတော့တရားနာတဲ့ခါကန္နကြတော့အဲ့ဒီကျောင်းတိုက်မှာရှိတဲ့သံဃာတော်များကဗာတရားကိုဟောတယ်ဆိုတော့အာတိဝီသောပမသုတ်တံတရားတော်ကြီးဟောတယ်ဘာသုတ်တံတရားတော်လဲအာတိဝီသောပမဆိုတာမွေကြီး၄កောင်ကိုဥပမာပေးပြီးတော့ဓာတ်ကြီး၄ပါးနဲ့ပွက်စီထားဖို့ကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူတဲ့သုတ်တံဖြစ်တယ်။အဲလိုအာတိဝီသောပမသုတ်တံတရားတော်ကြီးကိုနာကြားပြီးတော့ခန္ဓာညံသွင်းပြီးတော့ရှုပွားအားထုတ်လိုက်တဲ့အခါကျတော့အဲ့ဒီသုတ်တံဒေသနာတော်ကြီးလည်းဆုံးသွားရောအဲ့ဒီသုမနာဆိုတဲ့ဘိက္ခုနီမလေးဟာကိနိတအတော်ကုန်ခန်းပြီးယဟန္တာထေရီမကြီးဖြစ်သွားတယ်။ဘာဖြစ်သွားပါလိမ့်မလဲညာ။ယဟန္တာထေရီမကြီးဖြစ်သွားတယ်တရားဓုတွေရသွားတယ်။အဲ့တော့ဒီအာဂမတုတ္တလေးနဲ့ပြည့်စုံလာခဲ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားအားထုတ်တဲ့ခါကာလမှာအဓိကမတုတ္တလို့ဆိုလေတရားအသိဉာဏ်ဓုတွေဉာဏ်ဉာဏ်ကြီးမရနိုင်ပေဘူးလား။ကဲဒီတော့တရားအားထုတ်တဲ့ပုဂ္ဂိုလ်များမှာအကြအမြင်ဘဟုတုတ္တဆိုတာရှိဖို့ရလိုသလားမလိုဘူးလား။အကြအမြင်ဘဟုတုတ္တရှိလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားအားထုတ်တဲ့ခါမှာနေနေရမှာလားဉာဏ်ဉာဏ်ရမှာလား။ဉာဏ်ဉာဏ်ကြီးရနိုင်တယ်တဲ့ဒါကြောင့်ကြားမြင်များပြမြတ်တရားမှတ်သားမိခူရာတဲ့အဲဒီလိုဘုသူတ္တရှိရင်တရားဉာဏ်ဉာဏ်ရတဲ့အတွက်မိမိတို့မှာဒီအကြမြင်ဘုသူတ္တဆိုတဲ့အဲဒီအာဂမတုတ္တပရိယတ္တိတုတ္တမိခူတိုက်တဲ့တရားလားမမိခူတိုက်တဲ့တရားလားကဲဒါလေးဆိုဆိုပြီးတော့တရားသိညာရအောင်ကြားမြင်များပ
ြ
မြတ်တရား မတ္တာမိခိုယာကြာမြင်များပြာမြတ်တရားမတ္တာမိခိုယာအယံပိဓမ္မောနာထကရဏောဘေကဝေယဟန်တော်များဥစ္စေသားတို့အယံပိဓမ္မောဤကဲ့သို့ပရိယတ်တိဓမ္မလို့ပရိယတ်တိဓမ္မတုဒ္ဒလို့ခေါ်တဲ့အကျာအငင်းများသောပုဂ္ဂိုလ်ဖြစ်ခြင်းသဘောသည်လေနာထကရဏောမိကိုအာထာယာကိုပြုရသောတရားတို့မိပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်ကဲအိမယသုက
မြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြာအမြာအမြာ